Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရ2022ခုနှစ်နိုဝင်ဘာလ23ရက်နေ့ဗုဒ္ဓဟူးနေ့ညဘက်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ဇပိုရီဇီယာနျူကလ িয়ার ဓာတ်အပိစက်ရုံဘေကင်းလုံခြုံမှုရှိရေးဆွေးနွေးဖို့ IAEA အကြီးအကဲနဲ့ရုရှားကိုယ်စားလှယ်တို့တူရကီမှာတွေ့ကြပါတယ်အာဆီယံကာကွယ်ရေးဝန်ကြီးများနဲ့မိဖက်နိုင်ငံများအစည်းအဝေးကိုမြန်မာဘက်ကကိုစားပြုသူမှာပါပဲကမ်ဘောဒီးယားမှာကျင်းပခဲ့ကြပါတယ်အလို့သတင်းတော့အလားလေးသူစာခေါ်မတ်သူစာကိုမနေ့ကအလုံးနဲ့ထောင်နဲ့နဲ့ချမှတ်ခဲ့ပါတယ်ဒီသတင်းတွေအပါအဝင်တခြားထိပ်တန်းရောက်သတင်းတွေကိုတော့ဥတမောင်တန်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေအပြီးမှာပေါ့မြမပြည်ကတိုက်ပွဲတွေဖြစ်နေတဲ့ဒေသကသတင်းတွေကိုသတင်းဖိပို့ချက်တွေကိုဥစွာတင်ပြပေးဖို့စီစဉ်ထားပါတယ
်ငမ်းမှုနဲ့လိုက်တဲ့တရားမရောက်တော်လောင်းရွာတဲ့အဝင်ကြီးမှာတိုက်ခတ်ခံရကားမီးရှို့ရတော့သူတို့ဘာတော်ရီကမီးလောင်သွားတော့
ဒါကတော့ရေးမျိုးနယ်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ရဲရရှိတူပါဝင်ရဲတချို့တိစုံခဲ့ပါတယ်။ကင်းပြည်နယ်ကင်းရန်ယူတပ်မ6ဒေသမှာတော့အာနာသိန်းစစ်ကောင်စီတပ်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တဲ့အတွက် PDF ရဲမေတချို့အပါဝင်တပ်ဖွဲ့ဝင်တချို့ကြဆုံးခဲ့ပါတယ်။ဒီလိုတိုက်ပွဲသတင်းတွေပြီးမှာတော့မြန်မာနိုင်ငံကတောင်သူလယ်သမားတွေရင်ဆိုင်နေရတဲ့ချင်းငွေပြဿနာတွေကိုလည်းတင်ပြပေးဦးမှာပါ။အဲ့ဒီနောက်မှာတော့ American ပြည်ထောင်စုရဲ့ကျေးဇူးတော်နေ့အကြောင်းနဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာရေးသုံးသပ်ချက်ပြည်သူ့ကျန်းမာရေးအစီအစဉ်နဲ့အားကစားကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးပါပါအခုတော့သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဥတမောင်တန်တို့ပြောပြပါတော့မယ်ခင်ဗျာ
ယူကရိန်းနိုင်ငံအတွင်းရုရှားတို့သိမ်းပိုက်ထားတဲ့ဇပိုရီဇီယာနျူကလ িয়ার ဓာတ်အပိစက်ရုံဘေကင်းလုံခြုံမှုရှိရေးကိစ္စဆွေးနွေးဖို့နိုင်ငံတကာအမှုမြှုပ်စွမ်းရည်အေဂျင်စီ IAEA အကြီးအကဲနဲ့ရုရှားကိုယ်စားလှယ်တို့တူရကီနိုင်ငံအစ္စတန်ဘူမြို့မှာတွေ့ဆုံခဲ့တဲ့အကြောင်းIAEA ကသတင်းထုတ်ပြန်ပါတယ်။ရုရှားကဖေဖော်ဝါရီလ24ရက်နေ့မှာယူကရိန်းကိုစတင်ကျူးကျော်တိုက်ခတ်ပြီးမကြာခင်မှာပဲသိမ်းပိုက်ထားတဲ့ဒီဇပိုရီဇီယာနျူကလ িয়ার တာအပိစက်ရုံကိုပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းမှာဒုံးကျည်နေတဲ့ပစ်ခတ်မှုတွေဆက်လက်ဖြစ်ပေါ်ခဲ့တာကြောင့်ဒီစက်ရုံအနီးတစ်ဝိုက်မှာဘေးကင်းလုံခြုံတဲ့နေရာတတ်မှတ်ထားဖို့ IAEA ဘက်ကတောင်းဆိုမှုတွေထပ်မံထွက်ပေါ်လာပါတယ်။ဥရောပတိုက်မှာအကြီးဆုံးဖြစ်တဲ့ဒီဇပိုရီဇီယာနျူကလ িয়ার တာအပိစက်ရုံကိုပစ်ခတ်တိုက်ခတ်မှုတွေနဲ့ပတ်သက်လို့ယူကရိန်းနဲ့ရုရှားတို့ကအပြန်အလှန်ဆွတ်ဆွဲပြောဆိုနေကြပါတယ်။အဲ့ဒီပြစ်ခတ်မှုတွေကြောင့်တပ်ပေါင်းဖို့6ခုရှိတဲ့ဒီတာပိစက်ရုံကိုအေးအေးထပေးတဲ့နေရာမှာမရှိမဖြစ်လိုအပ်တဲ့လျှက်စစ်တပ်အားလိုက်တွေကိုပါထိမှန်ပျက်စီးကုန်တယ်လို့ဆိုပါတယ်။ဒီတော့တွင်ယူကရိန်းနိုင်ငံတောင်ပိုင်းမှာရှိတဲ့စစ်ရုံတစ်ခုကသားဖွားဆောင်ကိုရုရှားတို့ပစ်လိုက်တဲ့ဒုံးကျည်မင်းညကထိမှန်ခဲ့တာကြောင့်မွေးကင်းစခလေးငယ်တဦးသေဆုံးပြီးမိခင်ဖြစ်သူလည်းထိခိုက်ဒဏ်ရာရတော့တယ်လို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်။ဇပိုရီဇီယာဒေသဗီလ်နီယပ်စ်မှာရှိတဲ့နထရှိတဲ့အဆောက်အုံကိုထိမှန်ပြီးပြိုကျပျက်စီးသွားတယ်လို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်ခင်ဗျာ
ဘီလျံချီချမ်းသာတဲ့အစ္စရေးတထေးတယောက်နဲ့ဆက်နွယ်နေတဲ့ရေနံတင်သင်းမောင်းကိုပြီးခဲ့တဲ့အပတ်ကတိုက်ခိုက်ရမှာအီရန်ဒရုန်းကိုအသုံးပြုခဲ့တယ်လို့အမေရိကန်ရေတပ်စုံစမ်းစစ်ဆေးသူတွေကပြောပါတယ်လီဘာရီးယားလန်ထူထားတဲ့ရေနံတင်သင်းမောင်းပစိဖိတ်ဇာခွန်ကိုအိုမန်ကမ်းခြေအလို့မှာပြီးခဲ့တဲ့အင်္ဂါနေ့ကတိုက်ခိုက်ခဲ့တာပါအရှေ့လယ်ပိုင်းပင်လယ်လမ်းကြောင်းတွေမှာတွားနေပြီးအစ္စရေးနိုင်ငံသားတွေနဲ့ချိတ်ဆက်နေတဲ့တင်မောတွေကိုအီရန်ကပြစ်မှတ်ထားလို့ရှိပါတယ်။ဒါဟာအစ္စရေးနဲ့အီရန်ကြားဖြစ်နေတာကြာပြီးဖြစ်တဲ့စစ်ပွဲရဲ့အစိပ်ပိုင်းတစ်ရပ်ဖြစ်ပုံရတယ်လို့ဆိုပါတယ်။ဒီတင်မောပစိဖိတ်ဇာခွန်ကိုတိုက်ခိုက်တဲ့အခါမှာတိုက်ခိုက်မှုရဲ့နောက်မှာအီရန်ရှိတယ်လို့အမေရိကန်နဲ့အစ္စရေးတာဝန်ရှိသူတွေကတန်ရရှိခဲ့ကြပါတယ်။ဒီတိုက်ခိုက်မှုမှာမပါဝင်ဘူးလို့အီရန်ကတော့ပြောထားပါတယ်။ဒီစစ်ဆွဲချက်တွေဟာသတင်းအမှားတွေဖြစ်တယ်လို့ကုလသမဂ္ဂအီရန်တန်တမာအဖွဲ့ကပြီးခဲ့တဲ့အပတ်တုန်းကကြေညာချက်ထုတ်ခဲ့ပါတယ်။
အမေရိကန်တရားရုံးချုပ်အနေနဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့အခွန်ဆောင်ထားတဲ့မတ်တမ်းတွေကိုအောက်လွှတ်တော်ကော်မတီတစ်ခုကိုကြီးကြပ်ခွင့်ပေးလိုက်ပါတယ်။ဒီမိုကရက်တစ်ဦးဆောင်ထားတဲ့အောက်လွှတ်တော်ကော်မတီဟာနိုင်ငံရေးပြောကပါတယ်လို့ရီပပ်ဘလစ်ကန်သမ္မတဟောင်းထရမ့်ကပြောဆိုနေချိန်မှာပဲအခုလိုတရားရုံးချုပ်ဆုံးဖြတ်ချက်ထွက်လာတာပါ။သမ္မတဟောင်းထရမ့်ရဲ့6နှစ်စာအခွန်ဆောင်မတ်တမ်းကိုအောက်လွှတ်တော်ကော်မတီကတောင်းခံထားတာကိုအောက်တရားရုံးကနေဆိုင်းငံ့ထားတဲ့နောက်အခုတရားရုံးချုပ်တရားသူကြီးတွေကဒီတောင်းခံချက်ကိုခွင့်ပြုလိုက်တာဖြစ်ပါတယ်။ဒါပေမဲ့လည်းတမရတက်တန်းဝက်ရွက်ောက်ပွဲတွေပြည်တဲ့နောက်အောက်လွှတ်တော်ကို Republican Party ကပြန်လည်ထိန်းချုပ်တော့မှာမို့အခုကော်မတီကနေလုပ်ငန်းတွေအဆုံးသတ်နိုင်ဖို့အချိန်သိပ်မကြံတော့ပါဘူး။တမရဟောင်းထရမ့်ရဲ့ ပြောခွင့်ရသူကတော့ဒါနဲ့ပတ်သက်လို့ချက်ချင်းတုံ့ပြန်ချက်ထွက်မလာသေးပါဘူး။သမရထွန်းဟာသူ့ပိုင်ဆိုင်မှုတွေနဲ့သူ့ရဲ့အင်ချမ်းမြေလုပ်ငန်းအသေးစိတ်ကိုလျော့ဝှက်ထားပြီးသူ့ရဲ့နေစဉ်အခွန်မှတ်တမ်းတွေကိုလည်းမထုတ်ပြန်ပေးခဲ့ပါဘူးခင်ဗျာ
။အမေရိကန်အာဂါသစူဇန်လေးလာရေးဌာန NASA ကလွှတ်တင်ထားတဲ့ Orion အာဂါသယင်ငယ်ဟာပထမဆုံးလကဘာကိုအောင်မြင်မြင်ပတ်နိုင်ခဲ့ပြီလို့ NASA ကပြောပါတယ်။လကဘာမျက်နှာပြင်ရဲ့အထက်82မိုင်လောက်နားထီကိုကပ်ပြီးလက်ပတ်နိုင်ရတာဖြစ်ပါလေ။ NASA ရဲ့နောက်ဆုံးသတင်းထုတ်ပြန်ချက်အရအာကာသယင်ငယ်ဟာတနအီမိုင်9000ကျော်နှုန်းနဲ့ပတ်ခဲ့တာပါ။လကဘာကိုပတ်နေစဉ် Orion အာကာသယင်ငယ်နဲ့ကမ္ဘာမြေဆက်သွယ်ရေးခေတ္တပြတ်သွားခဲ့ပေမဲ့ NASA ရဲ့အာကာသခုံရဲနဲ့ပြန်လည်ချိတ်ဆက်နိုင်ခဲ့ပါလေ။အာကာသယင်ငယ်ထဲမှာအာကာသယင်မှုတွေပါမသွားပေမဲ့လူပုံတူအယုတ်3ယုတ်ပါသွားခဲ့ပါလေ။တောက်ကြနေကြရင်လေ Orion အာကာသယင်ငယ်ဟာလက္ခဏာကနေအဝေးဆုံးကိုပြန်တန်းလည်ပတ်မှာဖြစ်တယ်လို့ NASA ကပြောပါတယ်။အမေရိကန်ပြည်တော်စုမှာအပိုလိုလက္ခဏာစူးစမ်းရေးနောက်ဆုံးလုပ်ခဲ့တာအနည်း90အကြာမှာအခုလိုလက္ခဏာကိုအနီးကဆုံးလေ့လာတဲ့ခီးစဉ်ကိုပထမဦးဆုံးပြန်လည်လှုပ်ဆောင်တာဖြစ်ပါတယ
်။ VOA American တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိပိုင်းထိုမီတာ19 kHz 15653ညာပိုင်းထိုမီတာ25 kHz 11603ညာပိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေဗုဒ္ဓနေ့ညာပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာအာဆီယံကာကွယ်ရေးဝန်ကြီးများနဲ့မိတ်ဖက်နိုင်ငံများအစည်းအဝေးကိုမြန်မာဘက်ကကူစားပြုသူမပါဘဲကမ္ဘောဒီးယားနိုင်ငံမှာကျင်းပခဲ့ပါတယ်။ဒီအစည်းအဝေးမှာအာဆီယံမိတ်ဖက်နိုင်ငံတွေဖြစ်တဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin တရုတ်ကာကွယ်ရေးဝန်ကြီး Wei Fang-gi တို့အပြင်တောင်ကိုရီးယား၊ဂျပန်၊အိန္ဒိယ၊ဩစတြေးလျ၊နယူးဇီလန်နဲ့ရုရှားတို့ကကိုယ်စားလှယ်တွေတက်ရောက်ခဲ့ကြပါတယ်။အမြင့်သဘောထားဖလှယ်ကြပြီးအပြန်အလှန်နားလည်မှုတည်ဆောက်ဖို့အတွက်ဒီအစည်းအဝေးကအရေးကြီးတယ်လို့အာဆီယံအလဲကျဥက္ကဋ္ဌဖြစ်တဲ့အင်ရှင်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကပြောပါတယ်။မြန်မာ့ရေးအာဆီယံဘုံသဘောတူညီချက်ကိုမြန်မာစစ်ကောင်စီဘက်ကလိုက်နာဆောင်ရွက်ဖို့ပြက်ကွက်တာကြောင့်အာဆီယံထိပ်သီးအစည်းအဝေးတွေမှာမြန်မာကိုနိုင်ငံရေးအရာကိုယ်စားပြုခွင့်ပေးမထားတဲ့အပြင်တခြားအာဆီယံအစည်းအဝေးတွေမှာပါမြန်မာကိုကိုယ်စားပြုခွင့်စဉ်းစားဖို့ပြီးခဲ့တဲ့အာဆီယံထိပ်သီးညီလာခံကဆုံးဖြတ်ခဲ့ကြပါတယ်အခုလိုအာဆီယံကာကွယ်ရေးအစည်းအဝေးမှာမြန်မာကိုခြံလှမ်းထားတာကတော့ဒါပထမဆုံးအကြိမ်ဖြစ်ပါတယ်ပြီးခဲ့တဲ့2021ခုနှစ်အာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးကိုတော့ကိုဗစ်ကပ်ဘေးကြောင့်အွန်လိုင်းကကျင်းပနေခဲ့ရမှာမြန်မာစစ်ကောင်စီကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးမြထွန်းဦးတက်ရောက်ခဲ့ပါတယ်2022ခုနှစ်ဇွန်လတုန်းကကျင်းပတာမှာလဲကမ္ဘောဒီးယားနိုင်ငံဖနွန်ပင်ကိုမြန်မာစစ်ကောင်စီကာကွယ်ရေးဝန်ကြီးတက်ရောက်ခဲ့ပါတယ်ခင်ဗျာ
အလို့သတင်းတော်အလားလေးတူဇာခေါ်မတူဇာကိုအင်းစိန်ထောင်အတွင်းတရားရုံးကနိုဝင်ဘာလ22ရက်နေ့ကအလုတ်နဲ့ထောင်ဒဏ်2နှစ်ချခဲ့ပါတယ်။လူသတင်းတော်အလာလေးတူဇာခေါ်မတူဇာဟာဆင်အနာသိမ်းပြီးနောက်2021ခုနှစ်စက်တင်ဘာလမှာအဖမ်းဆီးခံခဲ့ရပြီးဒဂုံမျိုးတစ်အရှိပိုင်မျိုးမရဲစခန်းကနေတပ်မတော်အကြီးညိုပြက်အောင်လှုပ်ဆောင်မှုပုံမှန်95ကကြီးနဲ့စစ်ကောင်စီကတရားစွဲခဲ့တာပါ။ဖမ်းဆီးခံထားပြီး16လအကြာမှာပြစ်ဒဏ်ချလိုက်တာဖြစ်တယ်လို့သူ့ရဲ့ရှေ့နေကအခုလိုပြောပါတယ
်။ဒီပြင်ဘုံဒီဆောင်နေမှာရုံးထိုင်နေတော်ကုန်ပြီအစီအစဉ်ရုံးနေတရားရုံးမှာထားတာ။မောင်ရတတိပုံမှာ95ဒက်ကကြီးကိုကျူးလွန်ကြောင်းပြုမှုတရားရဲ့ဆိုပြီးတော့မှအလုံးနဲ့ထောင်တာနှစ်နှစ်ဆံပြီးဒီနေ့ကြောက်တယ်။သူပြခံထားတဲ့ချုပ်ရည်ကြီးကိုပြည်တယ်ကနေချုပ်လို့ခံထားလို့အနေနဲ့ဖြတ်ပြီးဟိုအခုကမပေါ်ပါဘူး။တော့ကျွန်တော်ဖြစ်တဲ့အခါမှာစတန်ဒါတစ်ခုပဲရှိတယ်။ဟိုသူကဒရင်းသမားဖြစ်ပြီးတော့ဒရင်းလုပ်ငန်းလုပ်ကြပြီးတော့ခုနသူ့ကိုဆွဲထားတဲ့ခဏပြအဲ့ဒီဒီစီရီယန်နဲ့တွေ့တယ်သူနဲ့အဲ့ဒီပြုဆုံးတယ်ဒရင်းလူတွေပို့တယ်ဆိုတာက
ဘဒူဇာဟာပြည်တွင်းပြည်ပသတင်းဌာနအချုပ်မှာဆက်လက်နေနေပါလောက်ကင်ခဲ့သူတို့ဖြစ်ပါတယ်။အဲ့ဒီနောက်အလွတ်တန်းသတင်းနောက်ဖြစ်ရပ်တည်ခဲ့တာဖြစ်ပြီးအာနာသိမ့်ပြီးနောက်အလွတ်တန်းသတင်းနောက်အနေနဲ့သတင်းတွေပေးပို့ခဲ့သူဖြစ်ပါတယ်။နယ်စည်းမချသတင်းနောက်များအဖွဲ့ရဲ့2022ခုနှစ်သတင်းလွတ်လပ်ခွင့်ညွှန်ငွေအရမြန်မာနိုင်ငံဟာစစ်ကောင်စီအာနာသိမ့်ပြီးတဲ့နောက်မှာသတင်းလွတ်လပ်ခွင့်ဆိုင်ရာကမ္ဘာအစိုးရ10နိုင်ငံထဲမှာပါဝင်နေတယ်လို့ဖော်ပြထားပါတယ်။လုံးခဲ့တဲ့အနှစ်ညွန့်ငယ်အဆင့်140ကနေအဆင့်186အထိမြန်မာနိုင်ငံကထိုးစင်သွားခဲ့တာဖြစ်တယ်လို့ဖော်ပြခံထားပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်မှာသတင်းဌာန10ခုထက်မနည်းလိုင်းစင်အပိတ်သိမ်းခံရပါတယ်။အာဏာသိမ်းပြီးချိန်ကနေအခုချိန်ထိစစ်ကောင်စီဘက်ကသတင်းတောက်တွေကိုဇက်တိုက်ဖမ်းဆီးခဲ့ပြီး2021ခုနှစ် February လကနေဒီနှစ်နိုဝင်ဘာလအထိတနိုင်ငံလုံးမှာသတင်းသမားအယောက်150နီးပါးဖမ်းဆီးခံရပါတယ်။ဒီလထဲမှာပြီးခဲ့တဲ့နိုဝင်ဘာလနောက်ဆုံးစည်းရဖမ်းဆီးခံအယောက်150ထဲမှာအယောက်90ကျော်ပြန်လွတ်ခွာခဲ့ပေမဲ့လက်ရှိမှာသတင်းသမားအယောက်90နီးနီးအကျဉ်းထောင်တိတိမှာဆက်လက်အကျဉ်းကျခံရဆဲဖြစ်ပါတယ်
Indonesia နိုင်ငံအနောက်ဂျာဗာကျွန်းမှာတလင်းနာလေးကလုခတ်ခဲ့တဲ့ငရင်ကြောင့်ပျောက်ဆုံးနေသူတွေကိုကယ်ဆယ်ရေးသမားတွေကဆက်ပြီးရှာဖွေနေကြပါတယ်။တနင်္လာနေ့မွန်လွဲပိုင်းကရှန်ကျူးမြို့နာပြင်အား 9.6 ရှိတဲ့ငလျင်လုခတ်တာကြောင့်အနည်းဆုံးလူ260ကျော်သေဆုံးပြီး150ကျော်ပျောက်ဆုံးနေပါတယ်။သေဆုံးသူတွေထဲကလေးငယ်တွေအများစုပါဝင်ပါတယ်။ဒဏ်ရာသူ1000ကျော်ရှိပြီးလူ6000နီးပါးကိုဘေးလွတ်ရာပြောင်းရွှေ့ပေးခဲ့ရပါတယ်။ငရင်ကြောင့်မြေပြိုအဆောက်အုံတွေပြိုကျခဲ့ပြီးအင်ဂျီ2000ကျော်ထိခိုက်ပျက်စီးခဲ့ပါတယ်။ကျောင်းကျိန်ဖြစ်တာကြောင့်ကျောင်းတစ်ကျောင်းပြိုကျခဲ့တဲ့အထက်ကလေးငယ်အတော်များများသေဆုံးခဲ့တာဖြစ်ပါတယ်။ဒေသတဝိုက်ကျောင်းအဆောက်အုံအနေနဲ့အများပြည်သူနဲ့ဆိုင်တဲ့အဆောက်အုံတွေဆောက်လုပ်ရေးညံ့ဖြစ်နေကြောင်းပြောကြားခဲ့တာဖြစ်ကြောင်းလဲပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။အင်ကာနေကတမရဂျိုကိုဝီဒိုတို့ငရင်လုတ်တဲ့ရှန်ကျိုးမြို့ကိုသွားခဲ့ပါတယ်။အပြည့်အစည်းအပုံတွေအောက်ပြိမိနေတဲ့သူတွေကိုဦးစားပေးရှာဖွေကတင်ဖို့အသွားလာခက်ခဲတဲ့နေရာတွေကိုနေရာတွေအထိကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့နဲ့ပျက်စီးသွားတဲ့အိမ်တွေနဲ့အဆောက်အုံတွေကိုအမြန်ဆုံးပြန်လည်ပြုပြင်တည်ဆောက်ဖို့တမရဝီဒိုတို့ကပြောကြားခဲ့ပါတယ်ခင်ဗျာ။
ဒီနေ့ကဘာဖလားဘလုံးပွဲခရိုအေးရှားနဲ့မိုနာကိုလိုပွဲမှာဂိုးမရှိသေးကြသွားခဲ့ပါတယ်အခုသတင်းချင်းကြချင်းအထိဂျာမနီနဲ့ဂျပန်တို့ဟာဆက်လက်ကစားနေကြဆဲဖြစ်ပြီးတစ်ဖက်တကူးစီနဲ့တရေကြနေပါတယ်မြန်မာချိန်မနေ့ညသကောင်းကျော်ပွဲမှာတော့ပြင်သစ်အသင်းကခြေအသားကစားကွက်အသားနဲ့ဩစတြေးလျအသင်းကို၄ဂိုးတကူးနဲ့အနိုင်ရရှိသွားပါတယ်အင်္ဂလန်နိုင်ငံမှာတော့မန်ချက်စတာယူနိုက်တက်အသင်းကိုရောင်းချဖို့စဉ်းစားနေကြောင်းပိုင်ရှင်တွေကအင်္ဂါနေ့ကအတည်ပြုပြောလိုက်ကြပါတယ်ယင်းနည်းပြောင်းတာမှုအသစ်ရောင်းချတာနဲ့အခြားကုမ္ပဏီနဲ့ပတ်သက်တဲ့အယောင်ွယ်ကိစ္စတွေအပါအဝင်မှာဟာဗျူအာနီလန်တွေအားလုံးကိုဘိုးအဖွဲ့ကစဉ်းစားနေတယ်လို့ကြေညာချက်မှာပြောပါတယ်။အမေရိကန်ယင်းနှိမ့်နာမှုဘန်ရိန်အုပ်စုကယင်းနှိမ့်နာမှုအသစ်ဒါမှမဟုတ်အယောင်ွယ်ကိစ္စတွေကိုကိုက်တွယ်မှာပါ။ပရီးမီးယားလိဂ်ချက်စီအသင်းကိုရောင်းချခဲ့ရမှာလဲဒီယင်းနှိမ့်နာမှုအုပ်စုကပဲကိုက်တွယ်ခဲ့တာဖြစ်ပါတယ်။မန်ချက်စတာယူနိုက်တက်ကိုမက်ကောမ်ဂလေးဇာကအဲ့ဒီတုန်းကငွေတန်ဖိုးအရဒေါ်လာ 1.4 ဘီလီယံနဲ့2005ခုနှစ်မှာဝယ်ခဲ့ပါတယ်။မကြာမီအချိန်တွေမှာတော့မန်ယူပရိသတ်တွေကပိုင်ရှင်ကလေးစားမိသားစုပေါ်ဆန္ဒပြခဲ့တာတွေရှိခဲ့ပါတယ်။ဒီသတင်းမတိုင်မီမှာပဲကမ္ဘာအကောင်းဆုံးဘောလုံးသမားစုများရှင်ရော်နယ်ဒိုနဲ့ချုပ်ဆိုထားတဲ့စာချုပ်ကိုပယ်ဖျက်ဖို့မန်ချက်စတာယူနိုက်တက်အသင်းနဲ့နှစ်ဖက်သဘောတူညီချက်ကိုမနေ့ကရရှိသွားခဲ့ကြပါတယ်။နီးပြဖာဟူဇာအနားယူပြီးတဲ့နောက်မန်ချက်စတာယူနိုက်တက်မှာအောင်မြင်တာအတွက်ပိုင်ရှင်ကလေးစားမိသားစုကိုရော်နယ်ဒိုကအပြစ်တင်ခဲ့ပြီးနီးပြအရစ်တဟန်အပေါ်လေးစားစရာမရှိဘူးလို့လည်းအင်တာဗျူးတစ်ခုမှာပြောခဲ့ပြီးနောက်အခုလိုလမ်းခွဲဖို့ဖြစ်လာခဲ့တာပါ။
အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ချက်ဆပ်ပီမြို့ကဝါမတ်စတိုးဆိုင်ကြီးမှာမနေ့နိုဝင်ဘာလ20ရက်နေ့ညကပစ်ခတ်မှုဖြစ်သွားခဲ့တဲ့အတွက်တနတ်သမားအပါဝင်လူ9ယောက်သေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။တနတ်သမားဟာဝါမတ်ရဲ့မန်နေဂျာတဦးဖြစ်ကြောင်းချက်ဆပ်ပီမြို့ရဲတပ်ဖွဲ့ကမကြာသေးခင်အချိန်တွင်းကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအတည်ပြုပြောဆိုခဲ့ပါတယ်။ဝန်ထမ်းတွေအနားယူခဲ့တဲ့အခမ်းအနားဝန်ထမ်းနဲ့အနားယူတဲ့အခန်းထဲမှာရှိနေသူတွေကိုတနက်နဲ့ပြစ်ခတ်ပြီးတဲ့နောက်သူ့ကိုယ်သူတေချောင်းကြံသွားတယ်လို့ဆိုပါတယ်။တေဆုံးသူတွေလည်းတခြားဈေးဝယ်သူတွေပါမပါဆိုတော့အတိအကျမသိရသေးပါဘူး။အမေရိကန်ပြည်ထောင်စုကော်လိုရာဒိုပြည်နယ်ကော်လိုရာဒိုစပရင်းစ်မြို့က LGBTQ လိင်တူဆုံမဲ့သူတွေတွားရောက်လို့ရှိတဲ့နိုင်ငံတစ်ခုမှာနိုဝင်ဘာလ16ရက်နေ့ကအစုလိုက်အပြုံလိုက်ပြစ်ခတ်ရမှုဖြစ်သွားအပြီးရပိုင်းအကြမှာပဲအခုဗာဂျီးနီးယားပြည်နယ်ဝါမတ်စတိုးဆိုင်ပြစ်ခတ်မှုထပ်ပြီးဖြစ်ပွားခဲ့တာပါ။ Colorado Springs မြို့ပြစ်ခတ်မှုမှာအနည်းဆုံးလူ9ဦးသေဆုံးပြီး18ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ American ပြည်ထောင်စုမှာအခုလိုလူတွေအစုလိုက်အပြုံလိုက်ပြစ်ခတ်တပ်ဖြတ်မှုတွေမကြာခဏဖြစ်ပေါ်လေးရှိတာကြောင့်တနက်ကင်ဆောင်ခွင့်နဲ့ဆိုင်တဲ့ဥပဒေကိုပြင်ဆင်မှုအတွက်တောင်းဆိုမှုတွေလည်းအရှိန်မြင့်ဖြစ်ပေါ်နေပါတယ်ခင်ဗျာ။
တရင်တွေကိုကိုကျော်ဝင်းလိုင်နဲ့ဥတင်မောင်တန်းတို့တင်ပြခဲ့ကြတာပါခင်ဗျာ VO ရဲ့ဗုဒ္ဓဟူးနေ့ညဘက်အတန်းလွင့်အစည်းအဝေးတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကျွန်တော်တို့မြန်မာနိုင်ငံကတိုက်ပွဲဖြစ်နေတဲ့ဒေသကတရင်တွေကိုမတင်ပြမီမှာနိုင်ငံတကာတရင်ဆောင်းပါးတစ်ပုဒ်ကိုဥစွာတင်ပြလိုပါတယ်မနက်ဖန်နိုဝင်ဘာလ24ရက်နေ့ဟာအမေရိကန်ပြည်ထောင်စုမှာကျေးဇူးတော်နေ့ဖြစ်ပါတယ်ကျေးဇူးတော်နေ့နဲ့ဆိုင်တဲ့တရင်ဆောင်းပါးတစ်ပုဒ်ကိုဥစွာတင်ပြပါရစေကျေးဇူးတော်နေ့နီလာတာကြောင့်သမရအိမ်မြူတော်မှာအစဉ်အလာအတိုင်းပဲချက်ဆင်ဘေးမဲ့လွတ်ခဲ့သလိုမိသားစုတွေပြန်လည်ဆုံထွေ့ဖို့အမေရိကန်အများအပြားနဲ့ခီးသွားနေကြပါတယ်။ကိုဗစ်ရောဂါထိန်းချုပ်လာနိုင်ပြီးနောက်ပိုင်းမှာပုံမှန်အတိုင်းပြန်လည်သွားလာနိုင်တာတွေရှိတဲ့အတွက်လူအများအပြားနဲ့ပျော်ရွှင်နေကြပါတယ်။ AP သတင်းတပုတ်ကိုအခြေခံပြီးတော့ကိုအောင်အောင်ကဆက်ပြောပြမှာပါခင်ဗျာ။
အမေရိကန်ပြည်အောင်စုအားလိုက်ရဲ့ယာတီရောက်လာပြီးဖြစ်တာကြောင့်တမရအင်ဗီရိုမှာကျက်စင်ဘေးမဲ့ပေးခဲ့ပါရယ်85နှစ်ကြာကျက်စင်ဘေးမဲ့ပေးတဲ့အစဉ်လာကိုတမရဂျိုးဘိုင်ဒန်ဒုတိယအကြိမ်မြောက်ဆင်နွှဲတာပါ
I hereby part yes
၎င်းတို့ပေါင်90လောက်အလေးချိန်ရှိတဲ့ချောကလက်နဲ့ chip store ဟာမြောက်ကယ်ရိုလိုင်းနားပြည်နယ်ကပါသူတို့ကိုအခမ်းအနားနဲ့ဘေးမဲ့မပေးခင်အင်မီရောအနီးကဝေလာဟိုတယ်မှာအခမ်းပြင်ဆင်ပြီးတော့တရားထားခဲ့ပါတယ်ကမရာဘိုက်ဒန်ရဲ့အကြိုက်ဆုံးအစားအစာဖြစ်တဲ့ရေခဲမုန့်ရတာကိုအမိပြုပြီးချောကလက်နဲ့ chips လို့နာမည်ပေးခဲ့တာပါအခုလိုကျေးဇူးတော်နေ့နီးလာပြီဆိုရင်မဲခီးသွားတွေလည်းများလာပါတယ်ကိုဗစ်မတိုင်ခင်2019ခုနှစ်ကျေးဇူးတော်နေ့အတွက်ခီးသွားလာကြသူပမာဏလောက်ကိုဒီနှစ်မှာခီးသွားအများပြားရှိနိုင်တယ်လို့ခီးသွားလာရေးဆိုင်ရာကျွမ်းကျင်သူတွေကသုံးသပ်ထားပါတယ်အိမ်ကနေအလုပ်လုပ်နေတာကြောင့်လဲအားလည်းရဲ့ခီးသွားလာခြင်းပိုချမြင့်နိုင်တာပါပြီးခဲ့တဲ့သတင်းပတ်ကုန်အထိဆိုရင်ခီးသွားခဲ့သူ 1.33 သန်းနီးပါးရှိခဲ့တယ်လို့ TSA ခီးသွားလာသူတွေအတွက်လုံခြုံရေးစစ်ဆေးပေးရတဲ့ဌာနကပြောပါတယ်2019ခုနှစ်က 1.32 သန်းသာရှိခဲ့တာပါဒါပေမဲ့လဲသွားစေးလာစေးတွေကတော့ဟိုလိုကထက်ပိုစေးကြီးလာပါတယ်
Well, I think the cost travel was definitely up, so that's why we came.
ဒီကစည်ရည်ဒီပုံကုံနာကြောင့်ဈေးသက်တာတဲ့အချိန်စောစောအိမ်ပြန်လာပြစ်တာပါ။စီးပွားရေးအခြေအနေတွေကလည်းတိတ်ကောင်းလာတာမဟုတ်ပေမဲ့လည်းမိသားစုဝင်တွေနဲ့အပေါင်းအသင်းမိတ်ဆွေတွေနဲ့တွေ့ကြဆုံကြဖို့ကလည်းအရေးကြီးပါတယ်။လောကမှာငွေထက်ပိုအလေးထားရမယ့်ကိစ္စတွေလည်းရှိပါတယ်
။ Travel A ခီးသွားလာမှုဆိုင်ရာအဖွဲ့ကလည်းဒီသတင်းပတ်အတွင်း American 55သန်းလောက်ဟာသူတို့နေအိမ်တွေကနေမိုင်90ထက်မနည်းအကွာအဝေးထိသွားလာကြလိမ့်မယ်လို့ခန့်မှန်းထားပါတယ်။ဒါဟာဆိုရင်2019ခုနှစ်ကထက်နှစ်ရာခိုင်နှုန်းသာနည်းတာဖြစ်ပေမဲ့အရင်နှစ်ကထက်တော့ပိုများလာပါတယ်။လေကြောင်းလိုင်းတွေကလည်းနွေရာသီနဲ့နွေရာသီနှောင်းမိုင်းနှုန်းကလိုလေရင်ခီးစဉ်ဖြတ်သိမ်းတာနှောင်းနှေးကျကြတာတွေမဖြစ်စေရအောင်စီမံထားတယ်လို့ဆိုပါတယ်။လေရင်ဈေးကတော့တိတ်မသေးပါဘူး
။ Well currently my car is messed up.
ကားပြက်နေလို့လေရင်လက်မှတ်ဝယ်ဖို့ကြည့်တော့အသွားအတွက်300လောက်ပေးရမှာပါ။ဈေးကြီးလွန်းတာကြောင့်ယထာကကြည့်တော့$42နဲ့ရလိုက်ပါတယ်။ယထာနဲ့ကဇိမ်လဲပူကြပါတယ်။တိတ်ဆိတ်ပြီးဟိတ်လိုက်လာလို့ရပါတယ်။
And then weddings and everything's getting back to normal.
ကိုဗစ်ကလာစကြတဲ့ကအခုဆိုရင်မင်္ဂလာဆောင်တွေတခြားပွဲလမ်းတွေပုံမှန်လိုပြန်လုပ်လာကြပြီဆိုတော့ကိုလည်းပါဝင်ဆင်နွှဲကြပါတယ်။ဒါကလူဘဝရှင်သန်မှုရဲ့အဓိပ္ပာယ်ပါ။ဘဝကိုဒီလိုပုံမှန်ဖြတ်သန်းဖို့အနည်းချင်းတော့အလျှော်တင်းလို့ချိန်ညှိဖို့နီးလန်းတော့ရှာရမှာပါ
။ခုလိုအားလိုက်ရတဲ့ယာတီမှာခီးသွားတွေများပြားတာကြောင့်သက်ဆိုင်ရာအနာဘိုင်တွေကလုံခြုံရေးအတွက်ပိုကျက်မှတ်တယ်လို့ကိုဗစ်ကနေကင်းဝေးအောင်ကာကွယ်ဆေးထိုးကြဖို့လဲသမ္မတဂျိုးဘိုက်ဒန်ကတိုက်တွန်းပါတယ်။ဒါအပြင်ကယောဂါကာလအတွင်းတုန်းကလုံမဟုတ်တော့ပဲပုံမှန်ပုံစံနဲ့ပြန်နေထိုင်သွားလာနိုင်တဲ့အတွက်ကာကွယ်ဆေးဖန်တီးထုတ်လုပ်တဲ့တိတ်ပတ်ပညာရှင်တွေပြုစုကူတာပေးကြသူကျန်းမာရေးဝန်ထမ်းတွေကိုကျေးဇူးတော်နဲ့အတွက်အထူးကျေးဇူးတင်ကြောင်းလဲသမ္မတဘိုက်ဒန်ကပြောပါတယ်ခင်ဗျာ။
တော့ကတော့မနေ့ပြင်ကြအောင်မဲ့အမေရိကန်ပြည်ထောင်စုမှာကြာရောက်မဲ့ကျေးဇူးတော်နေ့အကြောင်းနဲ့ပတ်သက်ပြီးတော့ကိုအောင်အောင်ကတင်ပြပေးခဲ့တာဖြစ်ပါတယ် VO ရဲ့ဗိုလ်ထုနေ့ညဘက်အသံလွှင့်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်မကြာမီပဲမြန်မာနိုင်ငံကသတင်းတွေကိုကျွန်တော်တို့သတင်းဆောင်ပါတွေကိုဇက်တိုက်တင်ပြပေးဖို့အစီအစဉ်ထားပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE ဘောဓူးနဲ့ညာဘက်အသံလွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့မြန်မာနိုင်ငံကတိုက်ပွဲဖြစ်နေတဲ့ဒေသကသတင်းတွေကိုတင်ပြပါတော့မယ်။မွန်ပြည်နယ်ရေးမြို့မှာမြို့မရဲစခန်းမှုပါတဲ့ကားတိုက်ခိုက်ခံရတဲ့အတွက်စခန်းမှုအပါအဝင်3ဦးသေဆုံးသွားပါတယ်။မနေ့ပိုင်းတိုက်ခိုက်မှုဖြစ်အပြီးလုံခြုံရေးတင်းကျပ်ထားတယ်လို့ဒေသခံတွေကပြောဆိုပါတယ်။ရေးမြို့ကနောက်ဆုံးသိရတဲ့အခြေအနေတွေကိုတော့မတ်စုမွန်ကဆက်ပြီးပြောပြမှာပါခင်ဗျာ
။ဒီကနေ့နိုဝင်ဘာလ23ရက်နေ့မနေ့၈ :00 ကျော်လောက်ကမွန်ပြည်နယ်ရေးမြို့အထွတ်ဘက်ကျုံလောင်းရွာတင်နာမှာစခန်းမှုစီးလာတဲ့ကားတစ်စင်းပြစ်ခတ်တိုက်ခိုက်ခံရလို့ရေးမျိုးမရဲစခန်းမှုနဲ့တပ်ဖွဲ့ဝင်2ဦးစုစုပေါင်း3ဦးသေဆုံးခဲ့ပါတယ်။စခန်းမှုစီးလာတဲ့ကားကိုလည်းမီးရှို့ဖျက်ဆီးသွားပုံရတယ်လို့ဒေသခံတွေကပြောပါတယ
်။စခန်းမှုနဲ့လိုက်တဲ့တရား2ယောက်တော်လောင်းရွာတဲ့အဝင်ကြီးမှပြစ်ခတ်ခံရကားမီးရှို့ရတော့သူတို့ဘာတော်ဒီကမီးလောင်သွားတာပေါ့
။မနေ့ပိုင်းကအဲ့ဒီတိုက်ခိုက်မှုဖြစ်ခဲ့ပြီးတဲ့နောက်မှာတော့မြို့အဝင်အထွက်ဂိတ်တွေမှာအစစ်အစစ်တင်းကျပ်နေတယ်လို့မြို့ရင်းမှာလည်းအသွားအလာကျဲသွားတယ်လို့နောက်မြို့ကန်တဦးကလည်း VOA ကိုအခုလိုပြောပြပါတယ်
။စခန်းမှုတရားဦးရဲ့ရဲတပ်သား3ယောက်လောက်ဖြစ်တော့လို့ပြောရတယ်။ဟိုကားပါမီးရှို့ထားလို့ပြောကြတယ်ဘယ်လိုကိုယ်တိုင်တော့တွေ့ရတော့မဟုတ်သေးဘူးပေါ့။
အတန်တော့အကျယ်ကြီးပဲရေမျိုးသင်းတို့လုံးကအခုပြီအောင်သွားတာသွားလာလို့မရှိတော့ဘူးစရာကြီးမှာတော့စစ်သေးတော့ဗောဒါပေမဲ့မြို့သေးမှာတော့မစစ်သေးသေးဘူးဒါပေမဲ့စစ်ကားတွေတော့သွားလာတော့ရှိတယ်ဟိုကား3လေးစီးတော့သူတို့သွားလက်ပတ်တာဗောမြို့ပြန်မှာတော့ခဏခဏဖြစ်တယ
်ကျုံလောင်းရွာတစ်ဟာရေမျိုးရဲ့အထွက်ဖက်မော်လမြိုင်ရေဒဝဲကားလက်မကြီးပေါ်မှာတည်ရှိနေတာပါရေမျိုးနဲ့အခြေဆိုင်ခလာရ61ချင်းမြန်တရင်နဲ့ရေတရားကြီးဂိဏားကနေပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်မှာတော့စစ်ကောင်စီတပ်တွေဟာမော်လမြိုင်ရေဒဝဲကားလက်မကြီးပေါ်မှာရှိတဲ့မြို့ဝင်ထွက်ဂိတ်တွေကိုစစ်ဆေးမှုတင်းကျပ်နေပါတယ်နယ်ဝေးခရီးတင်ကားတွေဆိုရင်ခရီးသွားပြည်သူတွေကိုလမ်းဆင်းလျှောက်ခိုင်းပြီးတော့စစ်ဆေးမင်းမြတ်မှုတွေလုပ်တယ်လို့ဆိုင်ကယ်နဲ့သွားလာသူတွေကိုလည်းစစ်ဆေးနေတယ်လို့ပြောပါတယ
်ဖြစ်စဉ်ဖြစ်ပြီးတော့ဘုံမလို့တဲ့မြို့မှာလည်းသူတိုင်းချပါတော့နော်လူသွားလာလူကနေတယ်ပြီးတော့ကြာရင်ဒီမျိုးဝင်ထွက်ရတော့ခန္ဓာနဲ့ပဲပြန်ပြင်းပြက်ပြီးတော့ဆက်စီရပါဆိုင်ကယ်ဆိုရင်တော့ဖိနိုင်ကောင်စစ်ဖိနိုင်ကောင်စစ်တယ်ပေါ့နော်မတင်ကြလားဆိုတော့ကျွန်တော်ဟိုသူတို့ခုရှာတိရှာတယ်တော့အဲ့လားပဲအဲ့လိုဖြစ်စဉ်နေဖြစ်ပြီးဆိုတော့ကိုနည်းနည်းတတိယရတယ်ပေါ့အတလားပဲပေါ့
ရေးမျိုးမှာရှိတဲ့မျိုးမရဲစခန်းအပြင်အစိုးရရုံတချို့မှာအရင်တုန်းကလည်းပောက်ကွဲမှုတွေပြစ်ခတ်တိုက်ခတ်မှုတွေရှိခဲ့ပူးပါတယ်ဒီကနေ့မနက်ပြစ်ခတ်မှုကိုတော့ရေးဘလူးအဖွဲ့ကသူတို့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့လူမှုကွန်ရက်ပေါ်မှာသတင်းထုတ်ပြန်ခဲ့ပါတယ်။အခုလိုမျိုးရေးမျိုးမှရဲစခန်းမှုတည်ဆုံးခဲ့ရတဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကအခုချိန်ထိသတင်းတရားသတင်းထုတ်ပြန်တာမရှိသေးပါဘူးရှင်
။ဒါကတော့မွန်ပြည်နယ်ရေးမျိုးမှကောက်ကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့တဲ့အတွေ့ရဲမှုအပါအဝင်ရဲ3ဦးတည်ဆုံးသွားခဲ့တဲ့သတင်းကိုမဆုမွန်ပြောပြပေးခဲ့တာဖြစ်ပါတယ် FIO ရဲ့အတန်းလွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ပတ်စဉ်ကဏ္ဍတွေမတင်ပြမီမှာအခုကျွန်တော်တို့သတင်းပေးပို့ချက်တွေကိုဆက်လက်ပြောပြပါဦးမယ်အခုတခါတော့ကရင်ပြည်နယ်ဘက်ကအခြေအနေတွေကိုဆက်ပါမယ် KNU ကရင်မျိုးသားအစီယုံတပ်မ6နယ်မြေမှာလှုပ်ရှားနေတဲ့ KNLA PDF ပူးပေါင်းထားတဲ့ Cobra စစ်ကြောင်းတစ်ခုအပေါ်မှာစစ်ကောင်စီကတိုက်ခိုက်ခဲ့တဲ့အတွေ့အမျိုးသမီးတချို့အပါအဝင်ရဲဘော်3ဦးသေဆုံးခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကပြောဆိုပါတယ်တမချောင်းနယ်မြေမှာအခုရက်ပိုင်းတွင်စစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်မှုတွေအပါအဝင်လက်နက်ကြီးနဲ့ပစ်ခတ်တာတွေလုပ်နေသလိုနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်။ဒီအခြေအနေတွေကိုတော့ထိုင်းနိုင်ငံအခြေဆိုင် VOA သတင်းတောက်မအေးအေးမာကဆက်ပြီးပြောပြမှာပါခင်ဗျာ
။ KNU ကရင်မျိုးသားအစည်းအရုံးတမချောင်းနယ်မြေမှာလှုပ်ရှားနေတဲ့ KNLA PDF ပူးပေါင်းထားတဲ့ကော်ပိုရာစစ်ကြောင်းကအဖွဲ့ဝင်10ဦးလိုက်ပါလာတဲ့ရိတ်ခါတင်ကားကိုလေတိုကျေးရွာအနီးမှာစစ်ကောင်စီဘက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာပါကားပေါ်မှာပါလာသူရဲဘော်တချို့ပိတ်မိနေတာကိုကယ်တင်နိုင်ခဲ့ပေမဲ့အမျိုးသမီးတွေအပါအဝင်ရဲဘော်3ဦးကြာဆုံးခဲ့တယ်ဆိုပြီးအဲ့ဒီဒေသမှာလှုပ်ရှားနေတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တူဦးကပြောပြပါတယ
်ကျွန်တော်မနေ့ကပေါ့နော်ကော်ပိုရာမြပြည်ဝန်ကြီးကာလန်ဘော်မှာရှိတဲ့ဒီကော်ပိုရာစစ်ကြောင်းချင်းချင်းနဲ့မျိုးနဲ့ရှိတဲ့ဤခတင်ကားတကြီးကမနေ့ကရဲဘော်7ဦးနဲ့တူဤခတင်ကားတင်လာတဲ့ချိန်မှာဒီသက္ကသဘက်ကနေလည်းလက်နဲ့ဒီလက်ငယ်နဲ့ဆက်ဆက်လိုက်တော့စားအသိမောက်ပြီးတော့ရေဘော3ဦးကြာဆုံးရဲ့အဲ့ဒါတော့နောက်ဆုံးဖြစ်နေပေါ့နော်ရေဘော3ဦးကြာဆုံးရဲ့ရေဘော3ဦးကြာဆုံးဒီသူတို့ကဒီဘောဘောသက္ကန်းဆုံးချုံခဲ့တဲ့အပေါ်မှာမူတည်ပြီးတော့ဒီကျွန်တော်တို့ကိုအမြဲတမ်းလူလူတန်လေတက်ထိုင်နေကြတာပေါ့နော်အဲ့တော့မနေ့ကရေကတင်ကားကိုလမ်းကနေဖြတ်တိုက်ပြီးတော့သူတို့ကဒီကားအသိမောက်သွားလဲရေဘော3ဦးကားထဲမှာပြေးနေတယ်အာရေဘောပြန်နေရေဘောတို့ရောတို့မြောက်ခဲ့တယ်
ဟုတ်ကဲ
့ဖိမင်းရေဘော်လည်းကဲထုတ်နိုင်ရတယ်ဒီနေ့ကြဆုံးသွားတဲ့ရေဘော်လည်းဒီနေ့ပဲတူတူလာကြတာ
ကြဆုံးသွားခဲ့တဲ့အထက်မှာအသက်28နှစ်အရွယ်ရေဘော်အမူအသက်22နှစ်အရွယ်ရေဘော်လူလူဖော်အသက်20အရွယ်ရေဘော်ကျော်ကြီးတို့ပါဝင်တယ်လို့သိရပါတယ်ဒါပေမဲ့ထိခိုက်သေးဆုံးတာနဲ့ပတ်သက်လို့တော့ကော်ပိုရာစစ်ကြောင်းဘက်ကတရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူးကော်ပိုရာစစ်ကြောင်းရှိတဲ့နေရာဘက်ကိုစစ်တပ်ဘက်ကလေကြောင်းကနေပြစ်ခတ်ပြီးလက်နက်ကြီးတွေတုံးပြီးထိုးစစ်ဆင်မှုတွေရှိနေတယ်လို့လည်းပြောပါရယ
်လေကြောင်းပြစ်ကူကတော့အမတားခဏဆိုလို့လာတာပဲတိုက်ပွဲဆန်ကြားရင်လေကြောင်းပြစ်ကူကရိုးရိုးရောက်လာတာပဲရောက်လာလို့ရှိရင်သူတို့ပုံလူချင်းနဲ့တိုက်ကြကိုတော့ပြစ်တယ်ပဲဒါပေမဲ့တစ်ခါမှတော့ဆီဆီရောက်ကျွန်တော်ဘက်ကထိခိုက်တာဖြစ်ပါဘူ
းစစ်ကောင်စီဘက်ကတက်မ44အပါဝင်အဲ့ဒီနယ်မြေမှာတက်တည်စုပြီးအင်အားသုံးကစစ်ကြောင်းတွေထိုးခဲ့ပြီးမဲ့မြေပြင်မှာအထိနာနေတာကြောင့်လေကြောင်းပြစ်ကူတွေအကြိမ်ကြိမ်တုံးခဲ့ပါတယ်ကော်ပိုရာစစ်ကြောင်းဘက်ကလည်းစစ်ကောင်စီတပ်သားတချို့ကိုစစ်သုံးပန်းဖြစ်ဖမ်းမိတာကော်ပိုရာစစ်ကြောင်းထဲကိုစီဒီအန်လုတ်ချင်တဲ့တပ်သားတွေကိုလာဖို့ဖိတ်ခေါ်တာတွေလုပ်ခဲ့ပါတယ်ကော်ပိုရာစစ်ကြောင်းနဲ့တိုက်ပွဲတွေဖြစ်တဲ့အခါတိုင်းမှာအကြဆုံးများပြီးစစ်ကောင်စီဘက်ကလက်နက်ဆုံးရှုံးတာတွေကြောင့်လေကြောင်းကနေပြစ်ကူတာတွေမကြာခဏ လုံးလေးရှိတယ်ဆိုပြီးစစ်ကြောင်းကတာဝန်ရှိသူတွေကလည်းပြောပါတယ်အခုကတော့အဲ့ဒီနယ်မြေထဲမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတယ်လို့အခုလိုမျိုးချားဖြတ်တိုက်ခိုက်တာတွေလည်းရှိနေပါတယ်ရှင
်ဒါကတော့ KNB နဲ့ KNU ထိန်းချုပ်ရာတမ6ဒေသအတွင်း KNL နဲ့ PDF ပူးပေါင်းထားတဲ့ Cobra စစ်ကြောင်းကရဲမေ2ဦးရဲဘော်2ဦးပါဝင်3ဦးကြာဆုံးသွားခဲ့တဲ့တိုက်ပွဲအခြေအနေတွေနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်မှအေးအေးမှပြောပြသွားတာပါVOA ရဲ့ဗုဒ္ဓဉာဏ်ပဲအတန်းလွင့်စီစဉ်တွေကိုလိုင်းနိုမီတာ19 kHz 15953ညလိုင်းနိုမီတာ25 kHz 11803ညလိုင်းနိုမီတာ32 kHz 9335တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။မကြာမီအချိန်အတွင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ပြပေးဖို့ရှိပါတယ်။အခုတော့မြန်မာနိုင်ငံအတွင်းကတောင်သူလယ်သမားတွေနဲ့ဆိုင်တဲ့သတင်းပေးပို့ချက်တစ်ပုဒ်ကိုပြောပြပါအောင်မယ်။တောင်သူလယ်သမားတွေယူထားတဲ့စိုက်ပျိုးစရိတ်ချင်းငွေနဲ့ကြွေးကြံပမာဏတချို့ကိုထွက်ကုန်သီးနှံနဲ့ပေးချေရမယ်လို့စစ်ကောင်စီခန့်တမဝါယမနဲ့ကျေးလက်ဖွံ့ဖြိုးရေးဌာနပြည်ထောင်စုဝန်ကြီးကပြောဆိုခဲ့ပါတယ်။အဲ့ဒီလိုပြန်ပေးချေတဲ့အခါဈေးကွက်ပေါက်ဈေးနဲ့မတွက်ဘဲရည်ညွှန်းဈေးနှုန်းနဲ့သာဈေးဖြတ်မယ်ဆိုရင်တော့အရှုံးပေါ်နိုင်တာတွေကိုလယ်သမားတချို့ကတော့စိုးရိမ်နေကြပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုဝင်းခန့်မောင်ကဆက်ပြီးပြောပြပေးမှာပါခင်ဗျာ
။စပားနဲ့ပဲဆိုင်တဲ့တောင်သူတွေကယူထားတဲ့စိုက်ပျိုးစရိတ်ကျွေးကြံတွေက25ရာခိုင်နှုန်းကိုသီးနှံနဲ့စားထိုးပြီးပြန်ဆက်ပေးရမယ်လို့တမဝါရမနဲ့ကျေးလက်ဖွံ့ဖြိုးရေးဌာနပြည်ထောင်စုဝန်ကြီးဦးလှမိုးကတနင်္လာနေ့ကပဲခူးတိုင်းခီးစဉ်အတွင်းပြောခဲ့တာပါ။ဒါအပြင်ယူထားတဲ့စပားစီချင်းငွေကိုလည်းတန်မိုးနဲ့ညီမျှတဲ့ထွက်ကုန်တွေနဲ့ပေးချေရမယ်လို့တမဝါရမနဲ့ကျေးလက်ဖွံ့ဖြိုးရေးဌာနကနိုဝင်ဘာ21ရက်နေ့မှာထုတ်ပြန်ထားပါတယ်။ဒါပေမဲ့ဒီသီးနှံတွေကိုဈေးကွက်ပေါက်ဈေးတန်မိုးအတိုင်းဝယ်ယူမှာလား။ဒါမှမဟုတ်ဌာနဆိုင်ရာကသတ်မှတ်ထားတဲ့ရည်ညွှန်းဈေးနဲ့ဝယ်ယူမှာလားဆိုတာကတော့မဖော်ပြထားပါဘူး။အခုနှစ်စပားစေးကစံကျန်းတင်းတရာကိုကျပ်73သိန်းဝန်းကျင်ရှိပြီးစံချောကတော့16သိန်းဝန်းကျင်ရှိပါတယ်။ဒါပေမဲ့စစ်ကောင်စီရဲ့တောင်သူလယ်သမားအချိုးစည်းဝါမြင့်တေးအဖွဲ့ရဲ့စပားရည်ညွန့်သတ်မှတ်စေးက6သိန်း3000ကျပ်ဖြစ်ပါတယ်။ဒီနှုန်းနဲ့တွက်ပြီးအကျွေးဆက်ရမယ်ဆိုရင်အဆင်မပြေနိုင်ကြောင်းဘကိုးတိုင်းကလယ်သမားတို့က VOA ကိုပြောပါတယ်
ဒီခုရွှေရွှေရွှေရှိမယ်ဆက်ကြွေးရှိမယ်အမျိုးသားရွှေရှိမယ်အဲ့ဒါတွေကတော့ရောင်းချပြီးဆက်ကြတာပဲလေ။ဆောင်းကြားလည်းအဲ့လိုပဲစပားရောင်းချပြီးပေးကြရတယ်။ဘုရားဒီလိုပဲကျန်မကျန်သူတို့ဘလို့ပဲအစိုးရကပြောပြောဒီပြည်မှာရောင်းနေဝယ်နေကြတာဒီ72ကျပ်သုံးမယ်လေအဲ့ဒီညီညွန်းသေးတိုင်းသူတို့ပြရင်တောက်မှုတွေကဖက်ဖက်လောင်ရှုံးတယ်လေဗျာရှုံးလို့လည်းမဟုတ်ဘူးလေလဲတွေပါပြန်အမှန်နေတာလေအဲ့ဒါဆိုရင်
ဌာနဆိုင်ရာဘက်ကတော့စပားနဲ့ပဲဒီစိမ့်စိုက်တဲ့တောင်သူတွေအတွက်ဓာတ်မြေဩဇာနဲ့ပိုးသက်စီရီငွေမချေးပဲတိရခိုင်နှုန်းဝင်ဆောင်ကနဲ့ပံ့ပိုးပေးနေတယ်လို့အဲ့ဒီနိုဝင်ဘာ21ရက်ထုတ်ပြန်ချက်မှာရေးသားထားတာပါဒီလိုချင်းငွေနဲ့တွဲရစုကြွေးကြံတွေကိုတိနံနဲ့စားထိုးပြီးပြန်လဲပေးချေရမယ်လို့ဖော်ပြထားတာဖြစ်ပါတယ်။လေယာဖွံ့ဖြိုးရေးဘဏ်မှာချင်းငွေယူထားတဲ့သူတွေတဲ့အေယာဝတီတိုင်းကအများဆုံးဖြစ်ပါတယ်။လယ်သမားတွေကတော့နှစ်တိုင်းကြွေးကြံရှိတယ်လို့အေယာဝတီတိုင်းကြိုက်လက်မျိုးကလယ်သမားတို့ကပြောပါတယ
်။လယ်သမားတို့လည်းမျိုးကတော့ဒါအဖြစ်နဲ့တိုင်မှာအေယာဒီပုံမှန်အပတ်တကားသူကရှိလာတာကိုအကြတော့ဒီကြားထဲမှာလည်းမရှိတော့လေဂျူတုံးကြီးကတော့ရှိတာပေါ့ပြီးတော့ပြန်ဆက်ပေါ့လယ်သမားတို့လည်းတိုင်မဲ့လေနေတာပဲပေါ့
မြန်မာစီမံဘဏ္ဍာဌာနရဲ့စည်းရင်းအရဆိုရင်တနိုင်ငံလုံးမှာတောင်သူလယ်သမား1.8%တန်းရှိပြီးသူတို့အတွက်စိုက်ပျိုးရေးစရိတ်ချင်းငွေကိုမြန်မာလေယာဖွံ့ဖြိုးရေးဘဏ်ကထုတ်ချေးပေးနေတာဖြစ်ပါတယ်။ရာသီဥတုဖောက်ပြန်တာထုတ်လုပ်နိုင်ဖို့အတွက်ရင်းနှီးရတဲ့သွင်းအားစုဈေးတက်တာစပားဈေးမရတာဒီလိုအကြောင်းတွေကြောင့်လယ်သမားတွေရဲ့ကြွေးကြံကနှစ်တိုင်းအများအပြားရှိနေတာပါ။2019ခုနှစ်တခုထဲမှာတင်ကြွေးကြံပမာဏကျပ်ငွေဘီလီယံ220ကျော်အထိရှိခဲ့တယ်လို့ဌာနဆိုင်ရာစည်းရုံးတွေမှာပေါ်ပြထားပါတယ်ခင်ဗျာ
ဒါကတော့မြန်မာနိုင်ငံမှာတောင်သူလယ်သမားတွေရဲ့ကြွေးကြံတွေကိုသီးနှံနဲ့အချိုးကျပြန်လည်ပေးဆပ်ရမယ်လို့အာဏာသိမ်းစစ်ကောင်စီရဲ့ကြေညာခဲ့ပြီးတဲ့နောက်လယ်သမားတွေဖြစ်ပေါ်နေတဲ့စိုးရိမ်ချက်တွေနဲ့ပတ်သက်ပြီးကိုဝင်းခန့်မောင်စူးစီးပြောပြသွားတာပါ VOA ရဲ့ဗုဒ္ဓဦးနေညာပဲတန်လွင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်မကြာမီအချိန်အတွင်းမှာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာရေးသုံးသပ်ချက်လူမှုနဲ့ကျန်းမာရေးအောက်ကစားအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်တဲ့အတွက်စောင့်မျှော်ကြည့်ရှုနာတော်တာဆင်နိုင်ပါရခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါ
လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာပါခင်ဗျာ VOA ရဲ့ဗုဒ္ဓနေ့ညဘက်အတန်လွင့်အစီအစဉ်တွေကိုလိုင်းနိုမီတာ19 kHz 15953ညလိုင်းနိုမီတာ25 kHz 11803ညလိုင်းနိုမီတာ32 kHz 9335တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။မကြာမီချိန်တွင်းမှာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးတော့မှာပါ။ထုတ်လွှင့်မယ့်အပတ်စဉ်ကဏ္ဍတွေကဆိုလို့ရှိရင်မြန်မာပြည်သုံးသပ်ချက်လူမှုနဲ့ကျန်းမာရေးအားကစားအစီအစဉ်စတာတွေကိုတင်ပြပေးမှာဖြစ်ပါတယ်။အခုပထမအဆုံးအနေနဲ့ကတော့လူလူနဲ့ကျမ်းမာရေးအပတ်စဉ်ကဏ္ဍအစီအစဉ်ကိုဥစွာတင်ပြလိုပါတယ်။ဒီတစ်ပတ်မှာတော့အိမ်အောင်ပြုမဲ့အမျိုးသားအမျိုးသမီးတွေအနေနဲ့လိင်ဆက်ဆံရာကနေတဆင့်ကူးဆက်နိုင်တဲ့ယောဂါတွေရှိမရှိဆိုတာကိုစမ်းသပ်စစ်ဆေးကြတာဟာကောင်းမွန်တဲ့အလေးအချင်တစ်ခုဖြစ်တဲ့အကြောင်းကိုတင်ပြထားပါတယ်။အရေးပြားတဲ့ကာလာလာယောဂါဆရာဆရာဝန်ကြီးဒေါက်တာဦးမျိုးတန်းနဲ့အတူဒေါက်တာတန်းစော်တို့ကတင်ပြထားပါတယ်ခင်ဗျာ။
အိမ်အောင်ပြုမဲ့အမျိုးသားအမျိုးသမီးတွေအနေနဲ့လိင်ဆက်ဆံရာကနေတဆင့်ကူးဆက်တဲ့ယောဂါတွေရှိမရှိဆိုတာကိုစမ်းသပ်စစ်ဆေးကြတာဟာကောင်းမွန်တဲ့အလေးချင်းတစ်ခုဖြစ်ပါတယ်။မိမိရဲ့အိမ်အောင်ဘက်မှာလိင်ဆက်ဆံရာကနေတဆင့်ကူးဆက်တဲ့ယောဂါတစ်ခုခုရှိခဲ့မယ်ဆိုရင်ကာဝယ်ကုသမှုတွေကိုအချိန်မီပြုလုပ်နိုင်တာကြောင့်အကျိုးကျေးဇူးများစေမှာပါ။အိမ်အောင်ပြုမဲ့အမျိုးသားအမျိုးသမီးတွေအနေနဲ့ဘယ်လိုယောဂါတွေစမ်းသပ်စစ်ဆေးထားသင့်တယ်ဆိုတာကိုအရေးပြားတဲ့ကာလာသားယောဂါဆရာဆရာဝန်ကြီးဖြစ်သူဒေါက်တာဦးမျိုးတန်းကအခုလိုရှင်းပြပါရစေ
။အိမ်အောင်ပြုမဲ့အမျိုးသားအမျိုးသမီးတွေကပေါ့အိမ်အောင်မပြုခင်ဒီပေးစစ်သေးပြီးတော့လောက်တာကောင်းပါလေ။ဘာလို့ဆိုတော့ကိုပြုတ်မဲ့အိမ်အောင်ရှင်ပါလေဒီယောဂတွေပါလာပြီးတော့နောက်ကြာမှပြဿနာတက်တာတွေမဖြစ်အောင်စောစီးကစပြီးတော့တွေးစစ်တာတွေးစစ်ထားမှဆိုလို့ရှိရင်ကာလာသားယောဂစစ်စစ်ဖလစ်ပေါ့နော်အဲ့ဒါစစ်မယ်။နောက် HIV တို့ B တို့ C တို့စစ်တယ်။စစ်ထားမှဆိုလို့ရှိရင် Hepatitis B အတွက်ဆိုလို့ရှိရင်လည်းကာကွယ်ဆေးတွေထိုးလို့ရ HIV ပိုးရှိတယ်ဆိုလို့ရှိရင်လည်းအခုချိန်မှာဆေးတွေကခင်မီဆေးဝါးတွေရှိနေတဲ့အတွက်ကြောင့်မလို့တကယ်ဆေးကုသလို့ရှိရင် HIV virus viral load ပေါ့ပိုးကောင်ရောနေသွားတယ်အဲယူမယ်ဆိုလို့ရှိရင်ကလေးရဖို့တို့เนาะတာသမီးကိုမကူးဆက်ဖို့တို့ဒါတွေရှေ့ဆက်လုံးဆရာတွေအများကြီးရှိတော့ရှေ့ဆက်လုံးဆရာတွေအများကြီးရှိတဲ့အတွက်ကြောင့်မို့နှုတ်ဦးပုံမှန်လင်းလင်းတိုင်နေပြီးတော့ဒါလုံးတာအကောင်းတယ်တချို့ပါဆိုလို့ရှိရင်ဒီအိမ်တော်မျိုးခင်တော်မှမဟုတ်ဘဲနဲ့ဒီကိုကေစုံတွဲလေးမှာပေါ့နော်ပရီမက်ရီတယ်ဆက်ဆိုတာရှိတယ်အဲကိုဝင်ဟိုအိမ်တော်မပြုတ်ခင်လိင်ဆက်ဆံမှုတွေရှိတတ်တယ်ပေါ့အဲ့လိုရှိတဲ့အခါမှာဆိုလို့ရှိရင်နောက်မှယောဂဖို့ရှိပြီးမှတည်ရတဲ့အခါကျလို့ရှိရင်အဆင်ပြေမှုတွေအများကြီးဖြစ်နိုင်ဒါတွေကိုဒါနှုတ်ဦးနှစ်ဖက်တိုင်ပြီးတော့စစ်ထားတဲ့လို့ဆရာအနေနဲ့အကြံပြုလိုပါ
လိင်ဆက်ဆံရာကနေတဆင့်ကူးဆက်တဲ့ယောဂါတွေကိုစနစ်တကျနဲ့ပျောက်ကင်းအောင်ကုသမှုမခံယူနိုင်ခဲ့ဘူးဆိုရင်ကိုဝင်ဆောင်တဲ့အချိန်မှာထိခိုက်ဆုံးရှုံးမှုတွေကိုကြုံတွေ့ခံစားကြရမှာပါဘလို့ထိခိုက်ဆုံးရှုံးမှုတွေကိုကြုံတွေ့ရနိုင်တယ်ဆိုတာကိုဒေါက်တာဦးမျိုးတန်ကအခုလိုရှင်းပြပါတယ
်ဆစ်ဖလစ်ဆိုရင်ဆရာတို့ယောဂါကူးဆက်ခံအဆင့်နေရှိတယ်သူကချက်ချင်းယောဂါလက္ခဏာမပြဘူးပထမအဆင့်မှာတော့တခါတလေအနာလေးဖြစ်လိုက်တယ်သူဖြစ်ပေါ်တတ်တယ်ပေါ့ဒါပေမဲ့လည်းသူကခဏတပြုတ်နဲ့ပျောက်သွားတယ်ဒုတိယအဆင့်မှာဆိုလို့ရှိရင်အရေးပြားမှာအနီကွက်လေးပေါ်မှာလက်ဘွားခြေဘွားမှာအနီဆက်လေးပေါ်လာတယ်ပေါ့နော်ဒါတလောင်းနဲ့ပဲပြီးသွားဒါပေမဲ့လို့ तू ကတကယ်လို့အဲ့ဒီလိုတေချာမကုခဲ့ဘူးဆိုရင်ဟိုမှာအိမ်အောင်ရှင်ရဲ့အိမ်အောင်ရှင်ရဲ့အမျိုးသမီးမှာကူးဆက်ခံထားရတယ်ကလေးမွေးတဲ့အခါမှာမွေးရပါဆစ်ဖလစ်ရောဂါကူးဆက်ခံရတယ်ကွန်ဂျနီတယ်ဆစ်ဖလစ်ကတော့အဲ့လိုကိုဝင်ဆောင်အမျိုးသမီးမှာဒီဆစ်ဖလစ်ရောဂါကူးဆက်ခံရရင် तू ကဆက်ဆိုင်ကိုဝင်ဆောင်ကာလမှာသူကကိုဝင်ပြက်ကြတာမျိုးတွေဖြစ်တတ်တယ်။ကိုဝင်ပြက်မကြဘူးတတိတဲခဲ့လို့ရှိရင်လည်းမွေးလာတဲ့အခါမှာဆိုရင်ဟိုအာလီအင်မကျူအာပေါ့နော်ဘေဘီဘေဘီမွေးရဆော့ရတယ်ပေါ့မွေးဆော့ပြီးတော့မွေးလာတဲ့ကလေးကတခါတလေပေါင်မပြေတာတွေရှိရတယ်။မွေးရပါကွန်ဂျနီတဲ့ဆစ်ဖလစ်ကြောင့်မလို့မျက်လုံးတို့အရေပြားတို့ဒီနှလုံးတို့အသေးတို့အရိုးတွေသွားတွေမှာဆိုလို့ရှိရင်ထိခိုက်မှုတွေရှိနိုင်တယ်ဒါကြောင့်မလို့ဆိုရင်ဆရာတို့က ကိုဝင်ဆောင်အမျိုးသမီးတွေမှာမဝေးခင်ကိုဝင်ဆောင်ကာလမှာဒီ VDR test တို့ HIV test တို့ hepatitis B တို့ C တို့ဒါ screen လို့တိကျစစ်ဆေးရအဲ့လိုစစ်ဆေးပြီးတော့ကုသလို့ရှိရင်မွေးရပါနောက်ဆက်တွဲပြဿနာတွေနည်းသွားတော့ဥပမာအမျိုးသားတွေမှာဆိုလို့ရှိရင်လည်းအလွယ်တကူကုလို့ရတဲ့အတိုင်းနဲ့မကုခဲ့ဘူးဆိုပါတော့အဲ့ဒီကမှာဆိုလို့ရှိရင် gonorrhea စီးပူညောင်ကျဖြစ်တယ်ပြည်တွေထွက်တယ် chlamydia ဖြစ်တယ်အဲ့ဒီအမှတဆင်သူကယောဂဘုရားဒီအထက်ကိုစံတက်သွားတဲ့အချိန်မှာအဆန်းနင်း infection ပေါ့အဲ့ဒီမှာဆိုလို့ရှိရင်ဒီယောက်ျားတွေမှာဆိုလို့ရှိရင်စီးသွားခက်တာတို့နောက်တစ်ခုကဆိုလို့ရှိရင်เนาะဟိုတရေသားအောင်မှုအတွက်ခက်ခဲတာတို့เนาะနောက်တစ်ခါဆိုလို့ရှိရင်စီးသွားခက်တာတရေသားအောင်မှုခက်တာအဒီအပြင်ဝေးစိတ်အကျိတ်ရောင်တာတို့ဒါတွေနောက်ဆက်တွဲပြဿနာအများကြီးရှိတယ်အဲ့တော့အဓိကကတော့ဒီယောဂနာဖြစ်လာတာရှိတယ်လို့ယောဂမဖြစ်ပေမဲ့ဒီလိုမျိုးလိန်ဆက်ဆံမှုရှိခဲ့တယ်ဆိုလို့ရှိရင်တန်တရားရှိလို့ရှိရင်ဒါသေးသေးချာချာစနစ်ချာဆွေးနွေးတိုင်ပင်ပြီးတော့ကုသတဲ့နေပေါ့အ
ိမ်တော်ပြီးတော့မဲ့အမျိုးသားမျိုးသမီးတွေအနေနဲ့လိန်ဆက်ဆံရကနေတစ်ဆင့်ကုဆက်တဲ့ယောဂတွေရှိမရှိဆိုတာကိုစမ်းသပ်စစ်ဆေးကြတာဟာကောင်းမွန်တဲ့အလေးချင်းတစ်ခုဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်သက်သောပ
ါဒါကတော့ဒေါက်တာတန်းသောအပတ်စဉ်တင်ပြတဲ့လူလူနဲ့ကျမရဲ့အစီအစဉ်ကိုတော့တော်တာဆင်ခဲ့ရတာပါကျမရဲ့အစီအစဉ်ပြီးမှာတော့နိုင်ငံရေးအစီအစဉ်တစ်ခုဆက်ပါမယ်မြန်မာနိုင်ငံရေးသုံးသပ်ချက်မြန်မာအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်ဥကြောစန်းသောအပတ်စဉ်တင်ပြတဲ့အစီအစဉ်ဖြစ်ပါတယ်လက်ရှိဖြစ်ပွားနေတဲ့စစ်ကောင်စီနဲ့ NUG တို့ရဲ့အားပြိုင်မှုမှာတိုင်းရင်းသားတွေရဲ့ရည်တည်ချက်ဟာလွန်စွာအရေးပါတယ်လို့သုံးသပ်သူတွေကဆိုကြပါတယ်စစ်ကောင်စီကတော့တိုင်းရင်းသားပြည်နယ်တွေကိုအခွင့်အာဏာပိုပေးဖို့အတွက်2008ဖွဲ့စည်းပုံကိုလိုအပ်တယ်လို့ပြုပြင်သွားမယ်လို့ပြောကြားလိုက်ပါတယ်တိုင်းရင်းသားတွေဘက်ကအလားအလာဘယ်လိုရှိပါသလဲဖက်ဒရယ်အရေးတက်ကြွသူတိုင်းရင်းသားခေါင်းဆောင်တူဖြစ်တဲ့ဒေါက်တာစလိုင်းလျံမုံစာကောင်ကိုဦးကျော်ဇန်သားကဆက်သွယ်မေးမြန်းပြီးအတူတကွသုံးသပ်ဆွေးနွေးထားပါတယ
်ဒေါက်တာလျံမုံခင်ဗျာကျွန်တော်ဒီနေ့ဆက်သွယ်ရတဲ့အကြောင်းရင်းကတော့မြန်မာနိုင်ငံမှာစစ်ကောင်စီနဲ့ဒီမိုကရေစီအင်အားစုတွေအင်အားပြန့်ချိုက်မှုမှာတိုင်းရင်းသားတွေရဲ့ရည်ကြေဟာဘယ်ဘက်နဲ့ပုံနစ်ဆက်နေသလဲဆိုတာကိုအဓိကမေးချင်တာပါလောက်ကူ NUG နဲ့တိုင်းရင်းသားတွေရဲ့စလုံးညုံမှုကဘယ်အတိုင်းဓာတ်ထိခိုင်မြဲနေပြလဲဆိုတာပထမဆုံးရှင်းပြပါဦးခင်ဗျာ
အစစ်ကောင်စီကအာဏာသိမ်းပြီးပြီးချင်းအတိုင်းရင်းသားတို့ဆိုင်ရဲ့ဖွဲ့စည်းတွေပေါ့နော် NCA စာချုပ်ကိုချုပ်ဆိုခဲ့တဲ့အဖွဲ့ဆက်တဲ့ဖွဲ့နေတဲ့ဒါကိုဆန့်ကျင်တဲ့ကန့်ကွက်တဲ့ဒီအာဏာသိမ်းစစ်ကောင်စီနဲ့ဆွေးနွေးပွဲတွေလုံးဝမလုပ်တော့ဘူးဆိုပြီးတော့ကျွန်တော်တို့ statement တွေတစ်ခါထုတ်ပြီးတော့ပြက်ပြက်သားသားကျွန်တော်တို့ဆန့်ကျင်ခဲ့တယ်။သို့တော့အဲ့ဒီကာလမှာ PPST ရဲ့အကြံပေးပုဂ္ဂိုလ်တဦးကနေပြီးတော့ PPST ကိုအကြံပေးစာတစ်ခုရေးလာပါတယ်အဲ့ဒီအကြံပေးစာကပါလေဆိုတော့အခုအာဏာသိမ်းနေတာမင်းအောင်ဆိုင်နဲ့အောင်ဆန်းစုကြည်တို့ရဲ့ပြဿနာဖြစ်တယ် NLD နဲ့စစ်တပ်အတွင်းမှာပြဿနာဖြစ်တယ်ဗမာအတွင်းမှာဖြစ်ပျက်နေတဲ့ပြဿနာဖြစ်တဲ့အတွက်ကျွန်တော်တို့တိုင်းရင်းသားတွေမပါသင့်ဘူးဆိုပြီးတော့အကြံပေးစာရေးခဲ့ပါတယ်အဲ့ဒီအကြံပေးစာကျွန်တော်တို့ PPSC အတွင်းမှာတချမ်းပေးသွားစီပါတယ်ကျွန်တော်တို့ကတော့ဘလို့တုံ့တတ်တယ်ဆိုတော့ဒီတော်ဆိုင်ကြီးကြီးဟာစစ်အာဏာရှင်စနစ်နဲ့ပြည်ထောင်စုပွားတိုင်းရင်းသားလူမျိုးအလုံးပြည်သူလူထုတရားလုံးကြမှာဖြစ်ပွားနေတဲ့ပြဿနာဖြစ်တယ်။ထို့တွေ့တော့ကျွန်တော်တို့ကတော့ပြက်ပြက်သားသားပဲပြည်သူလူထုထက်ဖက်ကနေရက်တည်ပြီးတော့စစ်အာဏာရှင်စနစ်ကိုဆန့်ကျင်ရမယ်ဆိုပြီးတော့ကျွန်တော်တို့ချင်းမျိုးတတ်တတ်ဦးကတော့ပြက်ပြက်သားသားဆုံးဖြတ်ခဲ့တယ်။ထို့တွေ့တော့ကျွန်တော်တို့အနေနဲ့ပြည်သူလူထုနဲ့ပူးပေါင်းပြီးတော့ကိုယ်လို NUG NUC ရှိတော့တယ်လက်တွဲပြီးတော့ဆောင်ရွက်တာဖြစ်ပါတယ်ဟုတ
်ကဲ့
ခုချိန်မှဆိုလို့ရှိရင်ကျွန်တော်တို့တိုင်းရင်းသားဖက်ကလူပြပြသားသားပြည်သူလူထုဖက်ကရက်တည်တဲ့လူနဲ့ဇဝေဇဝါဖြစ်ပြီးတော့မြန်အောင်ထိုင်နဲ့သွားစကားပြောတဲ့လူဆိုပြီးတော့အာကံမကောင်းအကြောင်းမစားဘဲနဲ့အာဖြစ်သွားတာပေါ့နော်တုံတုံကျွန်တော်တို့အားလုံးအမြင်ခံပြီးတော့အားလုံးပြည်သူလူထုဖက်ကရက်တည်လိမ့်မယ်လို့ကျွန်တော်ပြောလိုက်ပါတယ်ဟု
တ်ကဲ့ဒီတိုက်ပွဲဟာတိုင်းရင်းသားတွေအများစုပါဝင်တဲ့ဘက်ကအလေးစားသွားနိုင်တယ်လို့သုံးသပ်နေရပါတယ်ဆိုတော့အခု NUG ဘက်ကပူပေါင်းနေတဲ့တိုင်းရင်းသားတွေရဲ့အင်အားစုဟာစစ်ကောင်စီဘက်ကိုပါသွားတဲ့စစ်ကောင်စီနဲ့ညီနိုင်နေတဲ့အင်အားစုရဲ့ပိုများတယ်လို့ဆိုနိုင်ပါလားပိုပြီးအလေးစားနေပါလား
လူထုဖက်မှာပါဝင်နေတဲ့တိုင်းရင်းသားတော်လိုင်းရေးအင်အားစုကအများစုဖြစ်ပါတယ်ပြီးတော့အင်အားလည်းပူကြီးမှပါတယ်အခုရှိကောင်စီနဲ့သွားဆွေးနွေးပြီးတော့လက်မှတ်ထိုးတဲ့အဖွဲ့ကသုံးဖွဲ့ပဲရှိပါတယ် ALP PNLO နဲ့လာဟုဒီမိုကရေတစ်ယူနီယံအဲ့ဒီထဲမှာလည်းလာဟုဒီမိုကရေတစ်ယူနီယံလည်းချက်တွေ့ပါတယ်ဩက္ကဋ္ဌနဲ့အဖွဲ့ကကျွန်တော်တို့ပြည်သူလူထုဖက်မှာအပြတ်နဲ့တိုက်ချက်တည်တယ်အတွင်းမှုတရားဝင်ပါသွားတယ်အဲ့ဒီအတွက်ကြောင့်ရှိကောင်စီနဲ့သွားပေါင်းတဲ့သုံးဖွဲ့ကတော့လုံးဝအင်အားလေးမရှိဘူးလေအဆုံးဖြတ်ပေးနိုင်တဲ့တိုင်းရင်းသားတို့ထိုင်ရေးအဖွဲ့ရှိတွေမဟုတ်ဘူးရှိကောင်စီနဲ့သွားဆွေးနွေးပြီးတော့ရှိကောင်စီထက်ပေါင်းမလားမပေါင်းဘူးလားဇွေဇွာဖြစ်နေတဲ့လူကရှိတယ်တော့အများစုကပြည်သူလူထုနဲ့ပေါင်းပြီးတော့ကျွန်တော်တို့ຫນွေဦးတော်ထိုင်ရေးဖက်ကပြပြသားသားချက်တည်ပါတယ
်အခုရှိကောင်စီဘက်ကပြောတာက UWSC ပြည်နယ်ကိစ္စဆိုပြီးတော့ရှိကောင်စီပြောခွင့်ရကပြောတော့ကြားရပါတယ်အဲ့မှာသူကသူတို့ဖွဲ့စည်းပုံ2008 constitution ကိုပြင်မယ်တိုင်းသားတွေကိုလူကျင်တဲ့အခွင့်အရေးကိုပိုင်အုပ်ချုပ်ခွင့်ပူပေးဖို့အတွက်ဆိုတော့အခုတမတော်နဲ့အဲ့ကိစ္စကိုသဘောတူထားရဆိုရင်သူတို့လုံလံမဲ့သို့တော့ခေါ်တဲ့အခါမှာသူတို့ကထောက်ခံထားရင်ဘယ်သူမှကံွက်မှမဟုတ်ဘူးကံွက်လည်းအရာတွင်မှာမဟုတ်ဘူးဆိုတော့တိုင်းသားတွေသူတို့အခွင့်အရေးတွေပူပေးသွားမယ်ဆိုပြီးတော့အခိုင်အမာပြောနေပါတယ်ဆိုတော့ဒီဟာကဘလောက်တိုင်းသားတွေဘက်ကနှစ်ใช่ตัวบอดี้อ่ะจะกองในแมลงဖြစ်ပါတယ်ไอ้สึกาจังเนี่ยปูปาซ้อนท่านซาอุบเนี่ย YouTube US สื่อจะมาสื่อนมุนาครับอภิญ
ลงว่าไข่ลงผู้ไม่ရှိတယ်อามาคันเช็ดဖြစ်ပါတယ်ท้องชิพွင့်ชิปုံชิกองปฏิสุดาปีตูลูทุติยะลงกะเปเช็ดปิดตาဖြစ်ပါတယ်ทุกด้วยจังเตียมวนเนี่ยสิตักกันนี่ပြီးတော့เปเมสุเมลงเปท่าได้ปีนี่สุเดหาบาเนี่ยดูตะเลสุတော့จูจ่อยักกั่วมาไลเซนไม่ရှိเบเนี่ยอินตัวซอดาเนี่ยดูดูเวဖြစ်တယ်ဘာမှပြောလင်းစရာမရှိဘူးကျွန်တော်တို့ဖက်ဒရယ်ချာတာမှာအမိကျေတုံတော့ဖက်ဒရယ်ဒီမိုကရေစီပြီးထောင်စုထူထောင်မလဲဆိုတာရှင်းရှင်းလင်းလင်းပေါ်ပြသည့်ပြည်သားဖြစ်ပါတယ်အဲ့ဒီမှာလက်ငုံမုံကချက်ရှိတယ်အခြေခံမှုချုပ်ဆေးလေးနဲ့ချက်ရှိပါတယ်ထို့အတွက်ကြောင့်ဒီအခြေခံမှုတွေဒီလက်ငုံချက်တွေနဲ့ကျွန်တော်တို့ပြီးထောင်စုကြည့်ကပြတ်နေထူထောင်တဲ့ခါမှာဝါလူပြီးတော့တခြားပြည်နေတခြားအဝဘာကုန်လဲတိုင်းရင်းသားလူမျိုးပြာနေတယ်ပူပြီးတော့ကျွန်တော်တို့အနာကတ်ကိုအမှခံချပေးနိုင်တဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်နိုင်မယ်တိုင်းဒေသကြီးခုနှစ်ခုတွင်းမှာရှိတဲ့အာဒေသတွေပေါ့နော်ဥပမာအဖြစ်စကိုင်းတိုင်းရဲ့ထိပ်ပိုင်းလူပါပြောအခုတုန်းကကျွန်တော်တို့အဲ့ဒီကိစ္စတွေလည်းကြည့်ကြည့်ရွှေနေခဲ့တာမျိုးတွက်လိုက်ရခါသာတုန်းကခန်တီစုံလုံးနဲ့တုံတွတ်စုတဲ့ဟာမျိုးပေါ့နော်အဲ့ဒီဒေသတွေလူပါပြောကျွန်တော်တို့အနေနဲ့ပြည်နေတွေဖွေးရှိပြီးတော့ကျွန်တော်တို့အားလုံးရဲ့အနာကတ်ကိုအမှခံချပေးနိုင်တဲ့ဖက်ဒရယ်စနစ်ကိုကျွန်တော်တို့ခိုင်မာထူထောင်မှာဖြစ်ပါတယ်။ဒါမှပဲပြည်ထောင်စုကြီးကခိုင်မာမှာဖြစ်တယ
်။ NUG နဲ့ဒီ PDF တွေဘက်ကအားမကျနှစ်ခုအဲ့ဒါကဘာလဲဆိုတော့ Unity of Strategy, Unity of Command မရှိဘူး။စုစည်းတဲ့အမိန့်တစ်ခုနဲ့စည်းစုတဲ့ဒီကတစ်ခုကိုတပေါင်းစည်းတဲ့ချမှတ်နိုင်ခြင်းမရှိဘူး။ဒီဟာတွေကစစ်တပ်ဘက်မှာတော့အဲ့ဒါမျိုးတွေရှိတယ်။အဲ့ဒါမရှင်းတာဘူးဖြစ်နေမယ်လို့လည်းပဲသုံးသပ်သူတို့ကဒါ International Media တွေမှာရေးတာဖားပါတယ်။အဲ့ကိစ္စကိုဒေါက်တာလျံမုံဘယ်လိုပြောလို့ပါလဲ
။အဲ့ဒီသုံးသပ်တဲ့လူကနေပြင်းချင်းတွေကိုမသုံးသပ်နိုင်တဲ့လူပဲဖြစ်ပါလိမ့်မယ်။ကျွန်တော်တို့ NGG ရဲ့အကောင့်ဝေးကြီးဝန်ကြီးဌာနအုပ်မှာ PDF တွေဖိတ်ရှိတယ်။ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံတစ်ခုလုံးကိုရှင်းနေပြီးတက်ဖတ်ပြီးတော့ဘယ်လိုရှင်းရှင်းရွတ်ရွတ်ပူပေါင်းဆောင်ရွက်မလဲဆိုတာလေကျွန်တော်တို့ရှင်းနေတကြလောက်ထားပြီးသားဖြစ်တယ်။ဒါ PDF တွေတော့မကဘူးကျွန်တော်တို့တိုင်းရင်းသားတို့လိုက်ရဲ့ဖွေးရှင်းတွေနဲ့တသားထိပ်ပြအောင်ပူပေါင်းပြီးတော့ဒီဟာတွေလုပ်နေတာဖြစ်ပါတယ်။ဒါကမန်းနဲ့ control system မှာတစ်ခုထိအနေနဲ့ကျွန်တော်တို့ထုတ်ရှားနေတယ်ဆိုတာသူတို့မသိလို့ပဲဖြစ်ပါတယ်။ဘလို့ဘလို့လောက်တယ်လေဆိုတော့ကျွန်တော်သိစိတ်မီဒီယာပေါ်မှာပြောချင်ဘူးတော်တော့ကျွန်တော်တို့မှာအားနေချက်တခုတော့ရှိပါသေးတယ်စင်ခေါ်မှုရှိပါသေးတယ်အဲ့ဒီစင်ခေါ်မှုကကျွန်တော်တို့တော်လှန်ရေးအင်အားစုတွေအတွက်လူအပ်နေသောအလင်းနဲ့ပစ္စည်းတွေကိုအဆုံးလေးမတက်ပြနိုင်သေးဘူးပြီးတော့နိုင်ငံတကာလည်းပဲဒီလိုကျွန်တော်တို့လူချင်းတဲ့လက်နဲ့တွေကိုဝေယူဖို့အခွင့်အလမ်းအပြည့်အဝမရသေးဘူးကျွန်တော်တို့ဒါပေမဲ့ကျွန်တော်တို့ကြိုးစားနေတယ်တော်တော့တခုတော့ရှိတာပေါ့နော်စစ်တပ်ဆိုတာဒီပေါင်းကုနေစီနိုင်ငံတော်ရဲ့ရန်တရားကိုတုံ့ချပြီးတော့မှထူထောင်ထားတဲ့စစ်တပ်ဖြစ်တယ်။ဒါတော့အခိုင်အမာရှိပြီးသားဖြစ်တယ်။ကျွန်တော်တို့ကတကယ့်အတွက်မှကျွန်တော်ကြိုးပမ်းပြီးတော့ဆောင်ရွက်တာဖြစ်တယ
်။အာတချို့ကလည်းသုံးသပ်ကြတယ်။တရားမုံတို့အခုတိုင်းရင်းသားအဖွဲ့တွေနဲ့ NUG တို့ PDF တွေလုံနေတဲ့လက်နက်ကင်ဒေါ်လာရေးလှုပ်ရှားမှုတွန်းလှန်တဲ့လှုပ်ရှားမှုတွေကြောင့်စစ်ကောင်စီဟာတိုင်းပြည်ကိုဆက်လက်ပြီးတော့အုပ်ချုပ်ဖို့တော့အခက်အခဲကြုံမှာသိကြတယ်။သို့တော်လည်းပဲဒီဘက်ကအင်အားစုတွေအောင်ပွဲရသွားတယ်ဆိုရင်လည်းပဲ တစည်းတလုံးနဲ့တညတညတည်းဖြစ်အောင်စူးစိမ်းနိုင်ဖို့ကတော်လေးခက်ခဲလိမ့်မယ်သူလူငါတမင်းများဖြစ်နေမလားမြန်မာတကားမှာလက်နက်ကင်အဖွဲ့တွေပြန်ကျဲနေကြတယ်ဆိုပြီးတော့သုံးသပ်တာလေးရှိပါတယ်အဲ့ကိစ္စကလည်းမုံဘယ်လိုတွေ့ထားပါလဲဘယ်လိုဖြစ်ရှင်းကင်တွေသွားနိုင်မထင်ပါလိုက်
ကျွန်တော်တို့ရင်ဆိုင်နေတဲ့ရန်သူကအင်မတန်မှကြီးမားပါတယ်။ဒီရန်သူကိုကျွန်တော်တို့အနိုင်တိုက်ပြီးလို့ရှိရင်ဖြစ်ပေါ်လာမဲ့ပြဿနာတွေကတာမင်ရပြဿနာပြဿနာတွေပဲဖြစ်ပါလိမ့်မယ်။အခက်အခဲတွေရှိပဲတိတ်ချတယ်။လွတ်လပ်ရေးတိုက်ပွဲကာလတုန်းကလည်းကျွန်တော်တို့လွတ်လပ်ရေးရပြီးလို့ရှိရင်ချင်းချင်းတိုက်ပြီးတော့နော်ခိုက်ပြီးတော့တိုက်ပြီးပဲပြည့်စုံမယ်ပါငါပြုတ်ခဲ့တာရှိတယ်။သုံးတော်ဘူ6အောင်ဆန်းတို့ကတတိရှိရှိနဲ့တိုက်ပွဲဝင်တယ်လွတ်လပ်ရေးရတယ်။ဟုတ်တယ်ပြဿနာကနေရှိတယ်။သုံးတော်သူများရဲ့ကိုလိုနီလက်အောက်မှာရှိတာထိဆိုင်လွတ်လပ်ရရည်ဆိုတာတော့အတိုင်းတာတစ်ခုထိကျွန်တော်တို့လွတ်လပ်မှုရှိပါတယ်အခုလက်ဒီတိုင်းပဲစစ်အာဏာရှင်စနစ်လိုဆိုးဝါးတဲ့ရုပ်မာတဲ့ကြမ်းကြုတ်တဲ့အဆိုးရဆိုတာတော့ထပ်မပေါ်နိုင်တော့ပါဘူးအဓိကပြဿနာကတော့မှကျွန်တော်တို့ဖြေရှင်းနိုင်ပါမင်ရဲ့ပြဿနာဆိုတာမဖြေရှင်းနိုင်စရာလုံးဝအကြောင်းမရှိဘူ
းဒီလိုဒီအဖြစ်တော့ဟုတ်ပါတယ်ဒါမှမဟုတ်ကျွန်တော်စဉ်းစားတာလက်တွေ့ပေါ့လေတချို့လက်ကင်အင်အားစုတွေဟာလည်းပဲနိုင်ငံရေးအခြေခံတဲ့သူတို့အထက်မှာရော World Economy ပေါ့လေစီးရင်းနဲ့ပတ်သက်ပြီးတော့သူတို့မှာစီးပွားရေးဘာညာတွေလည်းရှိနေတော့အဲ့ဒါကိုလည်းထက်စဉ်းစားတဲ့တူပါတယ်သုံးသပ်တဲ့လူတွေကဒီဟာတွေကိုလည်းမစွန့်နိုင်လို့အဲ့လိုလူငါတမင်းအစုအခွဲခွဲပြပြဖြစ်နေအောင်မလားဆိုတာကိုစိုးရင်ပြီးတွေးကြတာဖြစ်ပါတယ်အဲ့ကိစ္စကိုထက်တွေးပါလားဘယ်လိုဖြစ်ရှင်းမလဲဆိုတာ
ဟုတ်ကဲ့ဒီလူဟာမျိုးရှိပါတယ်ကျွန်တော်တို့တိုင်းရင်းသားတို့တိုင်းရင်းဖွဲ့စည်းတွေပါလေတချို့တွေကအပူပါခေါ်မလဲဒီလူ World Economic Bank ကသူတို့ရဲ့ချူစီပြတွေစတင်ပြီးတော့မှတော်လိုင်းရင်းဆလုပ်ခဲ့တဲ့ဖွဲ့စည်းတွေလည်းရှိတယ်လို့အမျိုးသားကြီးအတွက်တော်လိုင်းရင်းလုပ်ခဲ့တဲ့တကယ့်လူမျိုးနဲ့တိုင်းပြည်အတွက်တော်လိုင်းရင်းလုပ်ခဲ့တဲ့ဖွဲ့စည်းကပုံများပါတယ်အဲ့ဒီအတွက်ကြောင့်ဒီတရားမဝင်တဲ့ World Economic ကတိုင်းပြည်ကိုအမေရမဆူမှုနိုင်ပါဘူးဆိုတော့အဓိကကြီးကြီးတာကတော့ကျွန်တော်တို့အနေနဲ့ဒီတော်လိုင်းကြီးပြီးလို့ရှိရင်အတွင်ကူပြောင်းရေးကာလမှာပြင်ဆင်ကျွန်တော်တို့တိုင်းပြည်ကိုဘလူးပြတ်ထူထောင်ရမလဲအဲ့ဒါစီမံကိန်းစနစ်တကျချဖို့လိုတယ်အဲ့ဒီ World Economic ထက်ပိုပြီးတော့အားကောင်းတဲ့စီးပွားရေးတည်ဆောက်မှုပြည်내တည်ဆောက်မှုကိုကျွန်တော်တို့ထူထောင်နိုင်မယ်ဆိုရင်ဒါတွေဟာကျွန်တော်တို့မရှင်းနိုင်မှာမဟုတ်ဘူးတဲ့အဲ့ဒီအတွက်ကြောင့်ကျွန်တော်တို့မပြင်းမစင်ဘဲနဲ့အခုလိုပေါ့လေမင်းပြမှာဖြစ်ချင်တိုင်းဖြစ်စုတဲ့ဟာမျိုးနဲ့ကျွန်တော်တို့တွားမယ်ဆိုရင်တော့ဆရာစုရင်နေတဲ့ပညာရှင်တွေစုရင်နေတာမျိုးဖြစ်ကောင်းဖြစ်မယ်ဒါပေမဲ့လူဟာမျိုးမဖြစ်အောင်ကျွန်တော်တို့အနေနဲ့ World Economy လူဟာမျိုးဗျာမတာစီးပွားရေးလို့မပေါ်ပေါက်နိုင်အောင်ကျွန်တော်တို့အနေနဲ့ပြန်လည်ထူထောင်ရေးကိုဘယ်လိုလုပ်မလဲနိုင်ငံတကာကူညီကိုဘယ်လိုလုပ်မလဲပြည်သူလူထုရဲ့စားဝတ်နေရေးကျွန်တော်တို့ပြန်လည်ဖြစ်ရှိဖို့ဘယ်လိုလုပ်မလဲစစ်ကောင်စီရဲ့တောင်းကျမှုတောင်ပစ္စည်းနေတဲ့ဥယျာဉ်တွေပြန်လည်တည်ဆောက်ရေးလုပ်ငန်းကိုကျွန်တော်တို့ပြန်လုပ်မလဲကျွန်တော်တို့လက်လာမှုတွေအများကြီးလုပ်ပါတယ်ကျွန်တော်ကိုယ်တိုင်ဘော့စနီးယားရှိပွဲပြီးပါဘော့စနီးယားကိုတွားပြီးတော့လက်လာမှုတွေအချင်းချင်းလုပ်ခဲ့ပြီလေအခုဘော့စနီးယားမှာပါဖြစ်နေရှိပွဲကလာတော့ပျက်စီးမှုကကုရှိခေါင်စီပျက်စီးမှုတွေပုံများတယ်ဒါပေမဲ့စင်တိကွေအတွင်းမှာသူတို့အားလုံးပြန်လည်ထူထောင်နိုင်တယ်ဘာဖြစ်လို့လဲပင်စီမှုအကောင်းကောင်းနဲ့နော်စနစ်တကျလုံနိုင်တဲ့ခါကျတော့အခုဟိုပါခေါ်မလဲဘော့စနီးယားလူနေရမှာအဲ့ဒီ World Economy မရှိပါဘူးအဲ့ဒီအတွက်ကြောင့်ဒီဟာမျိုးကိုကျွန်တော်တို့ကတိုင်းပြည်ပေါင်းများစွာချီနေကိုလက်လာပြီးတော့ဒီလူမျိုးမဖြစ်အောင်ဆိုတာအခုကတည်းကပြင်ဆင်နေတယ
်ဒါကတော့ဦးကျော်စန္ဒအပတ်စဉ်တင်ပြတဲ့မြန်မာအရေးသုံးသပ်ချက်ဆွေးနွေးပွဲကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုတော့ကျွန်တော်တို့အားကစားကဏ္ဍကိုဆက်ပါအောင်မယ်ဒီတစ်ပတ်အားကစားကဏ္ဍမှာတော့ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲမှာဘယ်အသင်းဘိုးဆွဲမလဲဆိုတာနဲ့ပတ်သက်ပြီးဘောလုံးပရိသတ်တွေနဲ့ကျွမ်းကျင်သူတွေရဲ့ခံမှန်းတွက်ချက်မှုတွေကိုကိုရနိုင်ကအခုတစ်ပတ်အားကစားအစီအစဉ်မှာစူးစီးတင်ပြပေးထားပါရခင်ဗျာ
နောက်ထောင်းနှစ်ဆက်နှစ်ကမ္ဘာဖလားဘောလုံးပွဲကတော့တနင်္ဂနွေနေ့ကကာတာနိုင်ငံမှာစတင်လိုက်ပါပြီလူခွင့်ရေးကိစ္စတွေကစပြီးတော့အရက်ဘီယာရောင်းချခွင့်တွေအထိအငင်းပွားစရာတွေဝေဖန်မှုတွေကြားကပဲကမ္ဘာဖလားကြီးကိုစတင်လိုက်တာပါဘောရအဖြစ်အုပ်စုအေကအင်ရှင်ကာတာနဲ့တောင်အမေရိကတိုက်ကအီကွေဒေါ်တို့ကစားကြပြီးတော့အီကွေဒေါ်အသင်းကငိုကိုမရှိနဲ့နိုင်သွားခဲ့ပါတယ်တင်းလာနေကတော့အုပ်စုဘီကဘောလုံးဘိုးရအင်္ဂလန်နဲ့အီရန်တို့ကစားကြတာမှာအင်္ဂလန်အသင်းက 6-9 နဲ့နိုင်ရသွားပါတယ်အင်္ဂလန်ရဲ့အဖွင့်ဂိုးကိုအင်္ဂလန်ရဲ့အသက်ငယ်ဆုံးကစားသမားဖြစ်တဲ့ Jude Bellingham ကသွင်းပေးခဲ့ပြီးတော့ဇာကာက2ဂိုး Sterling Rashford နဲ့ Grealish တို့က2ဂိုးစီသွင်းခဲ့ကြပါတယ်။ ဒီဘက်မှာအင်္ဂလန်က69သွင်းပြီးကစားသမားတွေအတော်များများ9သွင်းနိုင်ခဲ့တာကအသင်းအတွက်ကျေနပ်စရာဖြစ်ပေမဲ့ပြီးခဲ့တဲ့ကမ္ဘာဖလားမှာ9အများဆုံးသွင်းပြီးတော့ရွှေဖနက်ရခဲ့တဲ့အင်္ဂလန်တိုက်စစ်မှု Harry Kane 9မသွင်းနိုင်ခဲ့တာကတော့သူ့အတွက်ရောအင်္ဂလန်အတွက်ပါဘဝင်မကျစရာတစ်ခုလို့ပြောရမှာဖြစ်ပါတယ်အင်္ဂါနေ့ကတော့အုတ်ဆူစီကနာမည်ကြီးအာဂျင်တီးနားနဲ့ဆော်ဒီအာရေဗျတို့ကစားကြတာမှာဆော်ဒီအသင်းကအာဂျင်တီးနားကို2-0နဲ့နိုင်သွားခဲ့လို့မထင်မှတ်တဲ့တက်လက်တွေဖြစ်သွားခဲ့ပါတယ်။ဒါကကာတာကမ္ဘာဖလားပွဲရဲ့ပထမဆုံး upset ပွဲစဉ်လည်းဖြစ်ပါတယ်။ဒီနေ့ပြိုင်ပွဲမှာဘူဆွဲနိုင်ခြင်းရှိတယ်လို့ရေးပန်းစားနေတဲ့အာဂျင်တီးနားအသင်းဟာသူတို့အုတ်ဆူမှာအားအနေဆုံးလို့ယူဆရတဲ့ဆော်ဒီကိုမထင်မှတ်ပဲရှုံးသွားတဲ့အတွက်အချိန်လေးတွေကရှုပ်ထွေးကုန်ပြီးတော့ကျန်တဲ့နှစ်ပွဲမှာမရှုံးဖို့လိုအပ်နေပါတယ်ခင်ဗျာ။အင်္ဂလန်ကဘောလုံးဝေဖန်သူတွေနဲ့သုံးသက်သူတွေကြားမှာတော့ဒီနေ့ကာတာကမ္ဘာဖလားဘောလုံးပွဲမှာဘူဆွဲဖို့ရည်ပန်းစားဆုံးအသင်းတွေကတော့တောင်အမေရိကတိုက်ကဘရာဇီးလ်နဲ့အာဂျင်တီးနားတို့ဖြစ်တယ်လို့အတော်များများကခန့်မှန်းနေကြပါတယ်ဒီကြိမ်ကတော့အရှေ့အလယ်ပိုင်းဒေသကကာတာနိုင်ငံမှာကျင်းပတာကလည်းဥရောပအသင်းတွေထက်တောင်အမေရိကအသင်းတွေဘူဆွဲနိုင်ခြင်းပိုများတယ်လို့ခန့်မှန်းနေကြတဲ့အထက်မှာအကြောင်းတစ်ခုဖြစ်ပါတယ်ဆိုတော့ဒီနေ့ကမ္ဘာဖလားမှာဘူဆွဲနိုင်ခြင်းရှိတဲ့အသင်းတွေနဲ့ပတ်သက်ပြီးဘသူတွေကရောဘလူခမန့်နေကြပါလဲမက်ဆီဒီသင်းမှာကစားနေတဲ့နော်ဝေးတိုက်စစ်မှုအာလင်ဟာလန်ကတော့
favorites I think the favorites should be Brazil Argentina France and maybe England
ဒီကမ္ဘာဖလားမှာဘူဆွဲဖို့ရည်ပန်းအစားဆုံးအသင်းတွေကတော့ Brazil Argentina ပြင်သစ်နဲ့ပြီးတော့ England လည်းဖြစ်နိုင်ပါတယ်ကျွန်တော်အနေနဲ့တသင်းတည်းတော့မယွေးနိုင်ပါဘူးဘာလို့လဲဆိုတော့အသင်းကောင်းတွေကအများကြီးပါဆိုတော့အဲ့ဒီ၄သင်းပ
ါဆိုတော့ကျွန်တော်တို့မြန်မာဘောလုံးပြည်သက်တွေနဲ့ဘောလုံးဝါသနာရှင်တွေကရောဘယ်လိုခံမှန်းပါသလဲမြန်မာလက်ရွေးစင်ကိုသမားဟောင်းကိုရင်ထွေးကတော့
ခုလက်ရှိပေါ့နော်ကမ္ဘာဖလားနောက်ဆုံးပြည်ချက်ကိုပြောရရင်နောက်ဆုံးဖိုင်နယ်ရောက်မယ်အသင်းအနေနဲ့ချန်ပီယံလို့တွေ့မယ်ဆိုရင်ဘရာဇီးဒုတိယခံမှန်းတာကတော့ဂျာမနီဖြစ်ပါတယ်ဂျာမနီနဲ့ဘရာဇီးတင်းတင်းဟာကမ္ဘာဖလားရဲ့ချန်ပီယံဖြစ်မယ်လို့ကြေဆန္ဒပါတယ်ခင်ဗျာ
ပြီးခဲ့တဲ့ကမ္ဘာဖလား၄ချိန်မှာတော့ဥရောပအသင်းတွေကဘူဆွဲထားပြီးတောင်အမေရိကအသင်းတွေနောက်ဆုံးချိန်ဘူဆွဲခဲ့တာကတော့လွန်ခဲ့တဲ့နှစ်20က2000ကမ္ဘာဖလားမှာဘရာဇီးလ်အသင်းဘူဆွဲတာဖြစ်ပါတယ်ဆော့ကာဖော်လိုဂျာနယ်အက်ဒီတာချုပ်ကိုကျော်မျိုးဟန်ကတော့ဒီချိန်မှာတောင်အမေရိကအသင်းတွေအလားလာကောင်းနိုင်တယ်လို့ခန့်မှန်းပါတယ
်အဘယ်အသင်းရောက်နေတင်တယ်လဲဆိုတော့အဲကျွန်တော်အနေနဲ့အခုချိန်မှာပြောဖို့စောလုံးသေးပေမဲ့အဲဒီရေပန်းစောင်းမှုဘိုင်းမှာတော့ဘရာဇီးလ်နဲ့ဒီအာဂျင်တီးနားကတော့ရေပန်းစောင်းမှုတော်တော်လေးမြင့်တက်နေပါတယ်ဘရာဇီးလ်ကလည်းဒီတိုက်စစ်ပိုင်းခံစစ်ပိုင်းကွင်းလယ်ပိုင်းကအကုန်ကောင်းမွန်နေပြီးတော့အာဂျင်တီးနားကလည်းအဲ35ပွဲစလိုက်ရှုံးပွဲမရှိဖြတ်တန်းထားပြီးအဲစောစောမှုကောင်းမွန်နေတော့ဒီနှစ်သင်းကအပူချိန်ပိုင်းဆိုင်ရာမှာလည်းရှုံးမရှိနိုင်ဘူးဆိုတော့ဒီနေ့တင်းကိုတော့စိတ်ဝင်စားရတာ
ဒီမနိုင်ငံကဘောလုံးပြိတက်တူဖြစ်တဲ့ကိုထွန်းတီဟာတက်ကတော့သူ့အနေနဲ့ဘူဆွဲစီခြင်းနဲ့အသင်းကိုအခုလိုပြောပါတယ
်ကျွန်တော်ကတော့ဒီကောဗလာမှာအာဂျင်တီးနားကိုဘူဆွဲမယ်လို့ထင်ပါတယ်အာဂျင်တီးနားကိုလည်းအသင်းကိုလည်းအားပေးပါတယ်ကျွန်တော်ထင်ရတော့ကျွန်တော်အချိန်ကအာဂျင်တီးနားပေါ့ဗျာဟိုဘူဆွဲမယ်ထင်ပါတယ
်ဒီမနိုင်ငံကဘောလုံးပြိတက်တူဖြစ်တဲ့ဒေါက်တာမျိုးမင်းလိုင်ကတော့ဒီနေ့ကမ္ဘာဖလားပွဲမှာဘူဆွဲမဲ့အသင်းနဲ့ပတ်သက်ပြီ
းဒီနေ့ဘူဆွဲမဲ့အသင်းဆိုရင်တော့ကျွန်တော်တို့ဘရာဇီးကိုအားကြိုက်တယ်ဒုတိယအနေနဲ့ဆိုရင်တော့ပေါ်တူဂီပေါ့ဘရာဇီးကိုချစ်ရတော့အသင်းတော့လူစင်းကတော်တော်ကောင်းတယ်လူသူပြန်တိုက်စစ်ပေါ့ဖောအတက်ကီမာနေမာရီချယ်လစန်တို့ပညာတော့အများကြီးပဲဘရာဇီးကတော့လျှောက်ပွဲတွေမှာဂိုးတွေသိမ်းပြီးတော့အကုန်လုံးနိုင်လာမယ်လို့ထင်တာပဲပေါ်တူဂီနဲ့အဲတင်းလုံးလီယာပေါ်တူဂီလူစင်းရတော့ကောင်းတယ်အဲအနောက်အလယ်အရှိပါလေအကုန်ကောင်းတယ
်ဒါပြင်နောက်ထပ်ဘောလုံးပြိသက်တူဖြစ်တဲ့ကိုဖေမောင်ထက်ကတော့ဒီနေ့ကာတာကမ္ဘာဖလားမှာဘူဆွဲနိုင်ခြင်းအရှိဆုံးအသင်းနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်ဒီနေ့ကမ္ဘာဖလားမှာတင်ပြနေတဲ့ဘရာဇီးပဲပြောအောင်မယ်ဘရာဇီးကအုပ်စုဘူအနေနဲ့တက်မှာတည်ကြတယ်လို့သူ့အနေနဲ့ကွာတာမှာမှဂျာမနီတို့မဟုတ်စပိန်နဲ့တွေ့ရနိုင်ပါတယ်စပိန်မဲ့ပြဖြစ်ဂျာမနီမဲ့ပြဖြစ်ဘရာဇီးကသူတို့ကိုနိုင်ပြီးတော့စီမီတက်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျ။အာဂျင်တီးနားအနေနဲ့အခုချိန်နေတိုင်းအုပ်စုကနေတောင်တက်ဖို့မလွယ်ဘူးဆိုတော့နယ်သာလန်ကစီမီတီတက်ပြီးဘရာဇီးနဲ့စီမီမှာတွေ့နိုင်ပါတယ်။၆ဘက်ချမ်းမှာတော့အင်္ဂလန်နဲ့ဖရန့်စ်ကควอเตอร์မှာတွေ့နိုင်တယ်။ အဲတို့ကနိုင်တဲ့အတင်းရစီမီမှာအပေါ်တူဂီတို့မဟုတ်ဘဲဂျီယန်ကနိုင်တဲ့အတင်းနဲ့တွေ့မယ်ဖိုင်နယ်ကိုခံမကြည့်ရတော့ဘရာဇီးနဲ့ပြင်သစ်ဖြစ်ဖို့များတယ်ဒါပေမဲ့အင်္ဂလန်တို့မဟုတ်ဘဲဂျီယန်လည်းဟိုဖိုင်နယ်မှာဘရာဇီးနဲ့တွေ့နိုင်ပါတယ်ကျွန်တော်အထင်တော့ဒီတစ်ခါကမ္ဘာပလာမှာစုဖွဲ့မှုကောင်းတဲ့ဘရာဇီးပဲရလိုက်မယ်လို့ထင်မိပါတယ်ခင်ဗျာ
မဘောလုံးပြိုင်သက်တွေနဲ့ယင်းဤတဲ့ဘောလုံးဘိုးရဲ့အင်္ဂလန်သင်းကတော့ကမ္ဘာဖလားကို1966ခုနှစ်ကအင်ရှင်အဖြစ်ကျင်းပခဲ့တဲ့တစ်ချိန်နဲ့ဒါပေမဲ့အင်္ဂလန်သင်းဟာပြီးခဲ့တဲ့နှစ်တွေအတွင်းမှာတော့2018ကမ္ဘာဖလားမှာဆီမီဖိုင်နယ်ယူရို2020မှာဖိုင်နယ်အထိတက်ခဲ့တာပါဒါပြင်တနင်္လာနေ့ကပွဲဥတော်မှာလည်းအီရန်ကို6-2နဲ့နိုင်ခဲ့ပါတယ်ဆိုတော့အင်္ဂလန်သင်းရဲ့အလားအလာကိုရောဘယ်လိုမြင်ပါသလဲ
အင်္ဂလန်သင်းကတော့ဒီနေ့ကြီးကလူစင်းကတော့အားလုံးတော့ကောင်းတယ်ဒါပေမဲ့သူတို့ကတော့တန်းတိုင်းကွာတာဖိုင်နယ်လောက်တော့မကျော်တော့ဘူးထင်တာပဲ
ဒါကတော့ကာတာကဖလားမှာဘယ်သင်းဘူဆွဲမလဲဆိုတာနဲ့ပတ်သက်ပြီးတော့မြန်မာဘောလုံးပြည်သက်တွေရဲ့အမြင်တွေပဲဖြစ်ပါတယ်ကာတာကဖလားနဲ့ပတ်သက်ပြီးတော့ကဘာတပွန်းကနိုင်ငံ45နိုင်ငံမှာကောက်ယူခဲ့တဲ့တီဂျီယန်ကဘာလုံးဆိုင်ရာစစ်တမ်းကောက်ယူမှုမှာတော့ဘရာဇီးလ်သင်းဘူဆွဲမယ်လို့ပြောတဲ့သူက19.5 ဂိုင်းနှုန်းနဲ့အများဆုံးဖြစ်ပြီးတော့အဲ့နောက်မှာတော့အာဂျင်တီးနားအသင်းက9.9ဂိုင်းနှုန်းနဲ့ဒုတိယ8.2ဂိုင်းနှုန်းနဲ့တတိယရေပန်းစားနေပြီးတော့အဲ့နောက်မှာတော့ပြင်သစ်နဲ့စပိန်တို့ကအသီးသီးရှိနေကြပါတယ်။ဒါပေမဲ့လည်းဘောလုံးဆိုတာကလည်းမထင်မှတ်တာတွေလည်းဖြစ်လေဖြစ်တာရှိတာမို့အတော်များများအမှန်ထားသလိုပဲဘရာဇီးလ်နဲ့အာဂျင်တီးနားအသင်းတွေပဲဒီတစ်ချိန်မှာဘိုးဆွဲသွားမလားဒါမှမဟုတ်တခြားအသင်းတွေပဲဘိုးဆွဲသွားမလားဆိုတာကတော့ရေခုံစော်နဲ့ပဲစောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ။
ဒါကတော့ကိုရန်နိုင်အပတ်စဉ်တင်ပြတဲ့အားကစားကဏ္ဍကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါပုံထုတင်ညပဲ VO ရဲ့အတန်လွတ်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုတော့သတင်းအချင်းချုပ်တွေကိုကိုဇော်ဝင်းလိုင်ကပြောပြပေးပါဦးမယ်ခင်ဗျာ
ကတားနိုင်ငံမှာကျင်းပနေတဲ့2022ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲဒီကနေ့ကစားကြတဲ့ပွဲစဉ်တွေကဒုတိယပွဲစဉ်ဖြစ်တဲ့ OSU F ကဂျာမနီနဲ့ဂျပန်တို့ရဲ့ပွဲစဉ်မှာဂျပန်ကဂျာမနီကို2-2နဲ့အနိုင်ရရှိသွားပါတယ်။အစောပိုင်းကကစားခဲ့ကြတဲ့ဒီကနေ့အတွက်ပထမပွဲစဉ်ဖြစ်တဲ့အုတ်စု E ကခရိုအေးရှားနဲ့မော်ရိုကိုပွဲစဉ်မှာတော့ဂိုးမရှိသေးဖြစ်သွားခဲ့ပါတယ်။မကြာခင်မြန်မာစံတော်ချိန်ည10:00ခွဲမှာကစားမဲ့အုတ်စု E ကဒုတိယပွဲစဉ်မှာတော့စပိန်နဲ့ကော့စတာရီကာတို့ကစားကြမှာဖြစ်ပါတယ်။ဒီကနေ့အတွက်နောက်ဆုံးနဲ့စတုတ္ထပွဲစဉ်ဖြစ်တဲ့အုတ်စု F ဒုတိယပွဲစဉ်မှာတော့ဘယ်လ်ဂျီယမ်နဲ့ကနေဒါနိုင်ငံတို့မြန်မာစံတော်ချိန်ည10:00ခွဲမှာကစားကြမှာဖြစ်ပါတယ်။အခုကျင်းပနေတဲ့2022ခုနှစ်ကာတာကမ္ဘာဖလားပြိုင်ပွဲမှာပြီးခဲ့တဲ့ရက်ကလည်းကမ္ဘာနာမည်ကြီးအာဂျင်တီးနားအသင်းကကမ္ဘာအဆင့်52သာရှိတဲ့ Saudi Arabia ကို2-2နဲ့ရှုံးနိမ့်ခဲ့ပြီးဖြစ်တာကြောင့်နာမည်ကြီးအသင်းနှစ်သင်းပွဲဥတဲ့ပွဲစဉ်တွေမှာမျက်နှာပတ်မလပဲဖြစ်ခဲ့ကြရပါတယ်ခင်ဗျာ။အာဆီယံကာကွယ်ရေးဝန်ကြီးများနဲ့မိတ်ဖက်နိုင်ငံများအစည်းအဝေးကိုမြန်မာဘက်ကကိုစားပြုသူမပါဘဲကမ္ဘောဒီးယားနိုင်ငံမှာကျင်းပခဲ့ပါတယ်။ဒီအစည်းအဝေးမှာအာဆီယံမိတ်ဖက်နိုင်ငံတွေဖြစ်တဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin၊တရုတ်ကာကွယ်ရေးဝန်ကြီး Wei Fang-gi တို့အပြင်တောင်ကိုရီးယား၊ဂျပန်၊အိန္ဒိယ၊ဩစတြေးလျ၊နယူးဇီလန်နဲ့ရုရှားတို့ကကိုယ်စားတွေလည်းတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။အလို့သတင်းတောက်အလားလေးသူစာခေါ်မှတ်သူစာကိုအင်းစိန်ထောင်အတွင်းတရားရုံးကနိုဝင်ဘာလ22ရက်မနေ့ကအလို့နဲ့ထောင်ဒဏ်2နှစ်ချမှတ်ခဲ့ပါတယ်။အလို့သတင်းတောက်အလားလေးသူစာခေါ်မှတ်သူစာဟာဆီယနာတင်ပြင်းနောက်2021ခုနှစ်စက်တင်ဘာလမှာအဖမ်းခံခဲ့ရပြီးဒဂုံမြို့တည်အရှေ့ပိုင်းမြို့မရဲစခန်းကနေတပ်မတော်အကြီးညိုပြစ်အောင်လုံဆော်မှုပုံမှန် 905 ကကြီးနဲ့စစ်ကောင်စီကတရားစွဲခဲ့ပါတယ်။ဖမ်းဆီးခံထားရပြီး16လအကြာမှာပြစ်ဒဏ်ချလိုက်တာဖြစ်တယ်လို့သူရှိနေကပြောပါတယ်ခင်ဗျ။ယူကရိန်းနိုင်ငံအတွင်းရုရှားတို့သိမ်းပိုက်ထားတဲ့ဇပိုရီးဇီးယားနျူကလ িয়ার ဓာတ်အပိစက်ရုံဘေးကင်းလုံခြုံမှုရှိစေရေးဆွေးနွေးဖို့နိုင်ငံတကာအနုမြူစွမ်းရည်အေဂျင်စီ IAEA အကြီးအကဲနဲ့ရုရှားကိုယ်စားလှယ်တို့တူရကီနိုင်ငံအစ္စတန်ဘူးမြို့မှာတွေ့ဆုံခဲ့တဲ့အကြောင်း IAEA ကသတင်းထုတ်ပြန်ပါတယ်။ဒီတော့တွင်ယူကရိန်းနိုင်ငံတောင်ပိုင်းမှာရှိတဲ့ဆေးရုံတစ်ခုကသွားဖွာဆောင်ကိုရုရှားတို့ပစ်လိုက်တဲ့ဒုံးကျည်မနေ့ကထိမှန်ခဲ့တာကြောင့်မွေးကင်းစားကလေးငယ်တဦးသေဆုံးပြီးမိခင်ဖြစ်သူလည်းထိခိုက်ဒဏ်ရာရသွားတယ်လို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်ခင်ဗျာ။
တရင်အချင်းချုပ်တွေကိုကိုဇော်ဝင်းလိုင်ပြောပြသွားတာပါခင်ဗျာဒီကနေ့အတန်လွင့်အစီအစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရမှုဖြစ်ကမတ်စုမွန်ကတာဝန်ယူခဲ့ပါတယ်အတန်ဖန်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Citrit Franklin နဲ့ John Walker တို့ဖြစ်ပါတယ် VOA ရဲ့ဗုဒ္ဓဟူးနေ့ညပဲအတန်လွင့်အစီအစဉ်တွေလဲဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ် VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်တော်တာရှင်မြန်မာပြည်သူအပေါင်းလဲဘေးရန်တွေကင်းဝေးကြပါစေကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.